in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ15ရက်တောက်ချတဲ့စီစဉ်ကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစမြတ်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေအောင် VOA စီစဉ်တွေကိုပုံစံပြင်တင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရသွားတဲ့ကိုတင်ပြမယ်ရှင်။ကမ္ဘာတစ်ဝန်း COVID ရောဂါဖြစ်ပွားနေတယ်လို့အတည်ပြုနိုင်သူဒီကနေ့တောက်ချနေတဲ့အထိ၄သန်းခွဲနီးပါးဖြစ်နေပြီးသေဆုံးသူကတော့3000ကျော်သွားပါပြီ။American Data Zoom မှာတော့ကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့ New York ပြည်နယ်ကခရိုင်9ခုမှာမလိုအပ်ရင်မထွက်ရတားမြစ်ချက်ကိုဒီကနေ့ကစပြီးဖယ်ရှားပါတယ်။အဲ့ဒီမှာ New York မြို့တော်မှာပြေးပါဘူး။ပြန်ဖွင့်ပြလိုက်တဲ့နေရာတွေကပြည်သူတွေနဲ့သတိထားကြဖို့အတွက်ပြည်နယ်အုပ်ချုပ်ရေးဖွင့် Andrew Cuomo ကအကြံပြုထားပါတယ်။ American နောက်ထပ်ချက်မှာတော့ COVID-19 လူနာရီမနိုင်မနေခဲ့တဲ့ California ပြည်နယ်ကဆေးရုံတွေခါရရအောင်ကူညီပေးခဲ့တဲ့ရဲရဲတင်မော်ဆေးရုံကြီး USNS ဟာလော့စ်အန်ဂျလိစ်ကနေဒီနေ့ပြန်လည်ထွက်ခွာတော့မှာဖြစ်ပါတယ်။မလ29ရက်နေ့ကလော့စ်အန်ဂျလိစ်စိတ်ကမ်းမှာကန်းကပ်ကုသပေးခဲ့တဲ့တင်မောကြီးကဆေးဝင်တန်း60ကတော့စောင့်ဆောင်မှုလိုအပ်နေသူတွေကိုထားတဲ့နေရာတွေမှာကူညီပေးနေခဲ့ကြမှာဖြစ်ပါတယ်။ American ပြည်တော်စုမှာ COVID-19 ဖြစ်ပွားနေသူ 1.4 သန်းကျော်သေဆုံးမှု 16,000 ကျော်ရှိပါတယ်။တရုတ်နိုင်ငံကနေဆက်ဆံရေးကိုဖျက်နိုင်တယ်လို့ American သမ္မတဒေါ်နာမှာပြောခဲ့ပြီးတဲ့နောက် American နဲ့တရုတ်နိုင်ငံကြားပုံမှန်ဆက်ဆံရေးဟာနိုင်ငံလုံးကပြည်သူတွေအတွက်အကျိုးရှိလို့တရုတ်နိုင်ငံကတုံ့ပြန်ခဲ့။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်လို့တရုတ်နဲ့ဆက်ဆံရေးပိုပြီးယိုယွင်းနေပုံရတဲ့လက္ခဏာအဖြစ်ထရမ်ကလောလောဆယ်အနေနဲ့သမ္မတရှီဂျင်ပင်ကိုစကားပြောဖို့စိတ်မဝင်စားသလိုကမ္ဘာစီးပွားရေးဒုတိယအကြီးဆုံးတရုတ်နိုင်ငံနဲ့တောင်အဆက်အသွယ်ပြိုင်တယ်လို့ခြားသာပြည်တွေကပြောကြားခဲ့တာပါ။နိုင်ငံပုံမှန်ဆက်ဆံရေးကတရုတ်နဲ့အမေရိကန်ပြည်သူတွေအတွက်မဟုတ်ပဲကမ္ဘာအရေးကြီးတဲ့အတွက်ပါအကျိုးရှိတယ်လို့တရုတ်နိုင်ငံကြေညာနာပြောခွင့်ရရှောင်းလီချင်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွား
တယ်ဖြစ်နေတဲ့
လောလောဆယ်ဖြစ်နေတဲ့ကုသရောဂါတိုက်ခိုက်ရေးအတွက်တရုတ်နဲ့အမေရိကန်ပူးပေါင်းပူးပေါင်းဆောင်ရွက်တဲ့လို့ဆိုပါတယ်။လူနာရီကုသရေးစီးပွားရေးပြန်လည်ကောင်းကောင်အလုပ်ရေးနဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေအမြန်ဆုံးပြန်လည်နိုင်ဖို့ကြောင်းနဲ့ဒီလိုလုပ်တဲ့နေရာမှာနှစ်ဖက်လုံးလက်ခံနိုင်ရေးဆောင်ရွက်မှာတူတော်လိုတယ်လို့တရုတ်အစိုးရပြောခဲ့သူကပြောသွားပါတယ်။VOA အတန်းနှင့်ဌာနအပါအဝင်အမေရိကန်အစိုးရရုပ်သံလွှင့်လုပ်ငန်းတွေကိုချီးကျဲ USAGM Agency ကိုဦးဆောင်ဖို့အမေရိကန်ရွေးချယ်ထားသူရဲ့ပရဟိတအဖွဲ့ပေါ်ဝါရှင်တန် DC ရှေ့နေချုပ်ရုံစုံစမ်းတယ်လို့ထပ်လွှတ်တော်နိုင်ငံဆက်ဆံရေးကော်မတီဝင်ထိတ်တန့်ဒီမိုကရက်အမတ်ရောက်ကပြောလာတယ်။ Trump တို့ရွေးချယ်ထားသူ Michael Beck ဟာသူ့ရဲ့ပရဟိတအဖွဲ့ Public Media Lab ကဂျမ်ဘုံဝေကိုတုံးဆွဲတာတရားဝင်ရဲ့လားသူအကျိုးအတွက်မီလီယံမှာတုံးဆွဲခဲ့သလားဆိုတာစုံစမ်းခံရတာဖြစ်တယ်လို့ New Jersey ပြည်နယ်အထက်လွှတ်တော်ဘက် Bob Menendez ကကြားရင်းကပြောကြားပါတယ်။ Michael Beck ကို USAGM အကြီးအကဲအဖြစ်တာဝန်ပေးသမတဲ့လွှတ်တော်မှာ September လမှာကြားနာဖို့ရှိနေချိန်မှာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကတောင်းဆိုတဲ့အချက်လက်တွေကိုပေးဖို့ Beck ကညှဉ်းဆန်နေတယ်လို့လွှတ်တော် Menendez ကပြောပါတယ်။ USAGM အကြီးအကဲအဖြစ် Michael Beck ကိုခံထားရေးကိစ္စဆိုင်ချဖို့ကော်မတီဥက္ကဋ္ဌကိုသူတက်ထားလို့လည်းပြောပါတယ်။လွှတ်တော်မင်းဆက်ပြောကြားချက်နဲ့ပတ်သက်လို့ညူရောကရော Michael Beck ဘက်ကပါထုတ်ပြန်ခြင်းရှိသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာပြည်ခဲ့တဲ့ကတားဖွားဆောင်တစ်ခုကိုဝင်ရောက်ခိုက်ခဲ့တွေဟာ IS စစ်သွေးကြွဖြစ်တယ်လို့သုံးသပ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။အခုလိုအရသာတွေပေါ်ရုံမှဆက်ဆုပ်စရာတိုက်မျိုး IS စစ်သွေးကြွတွေအရင်ကလုပ်ခဲ့ကြောင်းဒါဟာအာဖဂန်ပြည်ထောင်စုကကမ္ဘာကြီးအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့အာဖဂန်ကြီးကြပ်ရေးဆရာအမေရိကန်အတန်တမန်ဆာလီခါလီဇက်က Twitter ပေါ်မှာရေးသားခဲ့တာပါ။ဒီကနေ့ကအသင်ဟောက်ခွေးရေးဝစ်စုံတွေဝစ်ဆင်ထားကြတဲ့တရားတွေဟာကောင်းမြတ်မှာဖွင့်ထားတဲ့ပြင်သစ်အခြေဆိုင်နယ်စည်းမချဆရာဝန်များအဖွဲ့ရဲ့စီးကနေကသားပွားဆောင်ကိုဝင်ရောက်ပြခတ်ခဲ့တဲ့အတွက်ဝီကင်းစာကလေးငယ်တွေအပါအဝင်24ယောက်တေဆုံးခဲ့ပါတယ
်။ New American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကစတင်တဲ့အထိ 9.5 kHz 5.3 kHz 25.3 kHz 33 kHz 33.3 နဲ့ဓမ္မနာယီဘက်မှာ9.5 kHz 5.3 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 kHz
ေးတောက်ကြနေတာနောက်ဆုံးရသတင်းတွေကိုကျွန်တော်ရိုင်းဆက်ပြီးတော့ထင်ရှားပြီးတော့မှာဖြစ်ပါတယ်ဒီနိုင်ငံကကိုရိုနာဗိုင်းရပ်စ်ကြောင့်နောက်ထပ်သေးဆုံးသူမရှိတာဟာတလတော်တိုင်းဖြစ်ပြီးတော့အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံပြီးဆေးကုသနေတဲ့ဒီရေအတွက်ဟာလည်းကူးစက်ရပဲရှိတာဖြစ်ပါတယ်ဒီမှာတော့နောက်တဲ့ဗိုင်းရပ်စ်ကူးစက်ခံသူ၄ယောက်ရှိပြီးတော့ရှင်းမြောက်ပိုင်းဂျီပြည်နယ်ကဖြစ်ကြောင်းနဲ့သူအားလုံးဟာပြည်တော်ပဲကူးစက်တာဖြစ်တယ်လို့ပြည်သူမျိုးသားကျန်းမာရေးကောင်စီကပြောပါတယ်ဒီနိုင်ငံမှာစီးပွားရေးတွေကိုပြောင်းဖွင့်နေပြီဆိုပေမဲ့ပြည်ပကလူတွေကိုတော့နိုင်ငံတကာငွေမပေးသေးသလိုလူတွေကိုလည်းတောင်းနဲ့တောင်းပြီးတော့ထောက်ခံနေကြဖို့အနာပိုင်တွေဘက်ကညွန်ကြားထားပါတယ်။ထိုင်းနိုင်ငံမှာတော့အနာပိုင်တွေကဈေးဝယ်စင်တာတွေနဲ့ရေကူးကန်တွေကိုပြောင်းဖွင့်ဖို့ခွင့်ပြုမှာဖြစ်ပြီးဗိုင်းရပ်စ်ကကူးစက်ရအောင်ချမှတ်တဲ့ကလချက်တချို့ကိုဖြည်းဖြည်းချင်းဖြေလျှော့ပေးသွားမှာဖြစ်ပါတယ်။ဈေးဝယ်စင်တာတွေကိုလည်းတနင်္ဂနွေမှာပြောင်းဖွင့်သွားမှာဖြစ်ပေမဲ့အိမ်မှာရှိတဲ့ရုပ်ရှင်ရုံတွေကတော့တပ်ပိထားမှာဖြစ်ပြီးတော့ရေကူးကန်လည်းတနင်္ဂနွေကိုတယောက်ပဲကူးနိုင်မှာဖြစ်ပါတယ်။ဒါပြင်ညမထရအမိထုတ်ပြန်ထားတာကိုတနင်္ဂနွေလျှော့ပြီးညစနေကနေမနက်၄နာရီအထိပြောင်းလဲဆက်မှတ်လိုက်ပါတယ်။ အော်ထရိုင်ငါမှာကတ်တချက်ချုပ်ကိုပြန်ရုပ်လိုက်တာဆိုရင်နီမျိုးကော်ဖီဆိုင်နဲ့စားသောက်ဆိုင်တွေဝယ်ပြုဆောင်တဲ့နေရာတွေဒီမှာပြန်ဖွင့်နေပါတယ်။ဒါပေမဲ့လည်းတယောက်နဲ့တယောက်ခက်ခွာနေရမှာဖြစ်သလို10ယောက်ထပ်လည်းမပူပါဘူးဆိုပြီးတော့သတ်မှတ်ထားပါတယ်။နောက်ကမှတော့ဒီနေ့မှာတော့နောက်ထပ်ယောက်ကကုသ29ယောက်ရှိခဲ့ပြီးတော့အဲ့ဒီ20ယောက်ကသုံးမျိုးကပြားတယ်။အခုလိုနဲ့ဗိုင်းရပ်စ်ကူးစက်မှုကြောင့်မေလ10ရက်နေ့မှာတောင်းနေပြန်ဖွင့်ဖို့လှုပ်ထားတာကိုလည်းရှင်းဆိုင်လိုက်ခင်ဗျာ။ကိုဗစ် -19 ရောဂါဟာကမ္ဘာကြီးကဒုက္ခသည်စခန်းကိုရောက်လာပြီးကိုဗစ် -19 ရောဂါကြောင့်လူတွေထောင်ထဲချီသေးဆုံးနိုင်တယ်တကယ်လားလားတွေကိုတွေ့နေရတယ်လို့မင်္ဂလာနိုင်ငံကစစ်ချုပ်အဖွဲ့ရဲ့ရမိုင်းဆိုင်ရာညွန်ကြားရေးမှူးဒေါက်တာရှမင်းဂျဟန်ကထုတ်ပြန်ချက်ခုမှသတိပေးလိုက်ပါတယ်။ဒါပြင်ဒီကယောဂါဟာမင်္ဂလာနိုင်ငံကိုဆက်လူနဲ့နဲ့ချီပြီးတော့နောက်ပြန်ဆောက်နိုင်တယ်လို့လည်းပြောထားပါတယ်။မင်္ဂလာနိုင်ငံကုန်းဆက်သွားဒေသကဒုက္ခသည်စခန်းမှာရှိတဲ့ရိုဂါတွေအုပ်နဲ့စခန်းပြောင်းမှနေထိုင်နေတဲ့ဒေသတွေအုပ်ကိုဗစ် -19 ရောဂါကူးစက်ခံထားရတဲ့ခလုံးကားနဲ့မင်္ဂလာနိုင်ငံဆနာပိုင်းကအပြည့်ပြုတ်ပြီးတော့စစ်ချုပ်အဖွဲ့ကအခုလိုသတိပေးလိုက်တာပါ။အဲ့လူနီယောက်နဲ့ထိတွေ့ဆက်ဆံထားတဲ့သူတွေကိုစုံစမ်းပြီးတည်ထောင်ပေးထားတာတွေစစ်စစ်ရာတွေလုပ်ဖို့အတွက်စုံစမ်းစစ်ရေးအဖွဲ့ကအမြင်ဆေးလို့ရတယ်လို့ကမ္ဘာ့ကျန်းမာရေးဘက်က WHO ပြောခွင့်ရကက်လင်းဘာကရူက AFP သတင်းဌာနကိုပြောပါတယ်ဒါပြင်လူနာအလုံးကိုတည်တံ့ခွဲထားတယ်လို့လည်းဆိုပါတယ်ဒုက္ခသည်စခန်းတွေမှာချမ်းမာရေးနဲ့ညီညွတ်တဲ့အခြေအနေတွေကြောင့်တကယ်လို့ဒုက္ခသည်စခန်းမှာဗိုင်းရပ်စ်ကူးစက်မှုတွေလှခဲ့အလင်းမြန်ကူးစက်ပြန့်သွားမှာဖြစ်တယ်လို့လည်းအကူအညီပေးပါတယ်ကပြောပါတယ်မင်္ဂလာနိုင်ငံမှာဒီမတိုင်ခင်ကတည်းကကိုဗစ် -19 ရောဂါကူးစက်သူ18000ကျော်နဲ့တည်ဆုံးသူ300နီးပါးရှိထားပါတယ်နိုင်ငံမြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေရှင်တွေအတွင်းဝင်ကြိုက်တဲ့ဒီမှာမင်္ဂလာနိုင်ငံဘက်ပြေးခဲ့ကြပြီးတော့ဒုက္ခသည်တန်းနီးပါးလောက်ရှိတယ်လို့လည်းဆိုပါတယ်မဆွေဘက်ကတော့ရင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမပြုထားဘူးခင်ဗျာဖိလပိုင်ဆိုရကဝိနိုင်နီကောတင်းကျုံတိုက်ဖြစ်နိုင်ဖို့အတွက်လှုပ်ဆောင်နေမှာပဲဖိလပိုင်မရှိတဲ့လက်ကန်ကွန်မြူနတီသဘုံတွေကလည်းအိုက်ခိုက်မှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်လာပါတယ်ဖိလပိုင်နိုင်ငံရဲ့ချီတက်ဒီဇာတွေမှာလှုပ်ရှားနေတဲ့ The New People's Army လို့ခေါ်တဲ့ကွန်မြူနတီတွေဟာကိုဗစ် -19 ကာယောဂါနဲ့ပတ်သက်ပြီးသမန္တရီဆရာရဲ့ဂိုင်းနက်ဆော့ပုံတွေကိုပြည့်တင်ရှုတ်ချလိုက်တဲ့ဒီချိန်ထဲမှာပဲဆော့တက်တွေကိုခြုံခုတိုက်ခိုက်တာတွေလည်းလုပ်ခဲ့ပါတယ်ပြည်ထောင်စုမတ်လနောက်ပိုင်းနဲ့ရလအတွင်းမှာကွန်မြူနတီသဘုံတွေနဲ့ဆူအတက်တွေကြောင့်ဗလန်တိုက်မှုတွေနှစ်ဖက်တပ်ဖွဲ့ဝင်30ယောက်သေဆုံးခဲ့တယ်လို့ဖိလပိုင်ပြည်ထောင်စုမီဒီယာကဖော်ပြတဲ့ရပ်ကပြောပါရတယ်။ဒါ့အပြင်မီလာတက်နစ်ကဖိလပိုင်ကွန်မြူနတီပါတီကသူတို့ဘက်ကပြစ်ရတာကိုထိမှန်ဆုံးပြီးတော့ဆူအတက်တွေကိုတိုက်ခိုက်ဖို့အမိပေးတယ်လို့လည်း rebel.com မှာဖော်ပြထားပါရတယ်။ဒါ့အပြင်ဖိလပိုင်မှာဒူတာတီအစိုးရကစာနယ်ဧကာဖြန့်ဖြူးနေတာတွေဖက်ရှင်စမ်းသပ်စစ်ဆေးကိုပြက်ကွက်တာတွေနဲ့ဗလန်ကူးဆန်ရသူတွေကိုစုံစမ်းပြီးတည်တံ့ခွဲထားဖို့ပြက်ကွက်ခဲ့တဲ့အတွက်သူတို့ရဲ့အနေနဲ့စာနယ်နာကနေလည်းပြစ်တင်ချထားပါရတယ်နော်။ထိုင်ဝမ်ကြီးတိုက်ကုန်တစ်ခုဟာအမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်မှာအမေရိကန်ဒေါ်လာ7ဘီလီယံတန်ရှိတဲ့တပိုင်းရကူးစက်ရုံကိုပြီးဆောက်ဖို့စီစဉ်နေပါတယ်။ထိုင်ဝမ်ရဲ့တပိုင်းရကူးပစ္စည်းပို့ရေးကုမ္ပဏီဟာကမ္ဘာမှာကွန်ပျူတာ chip တွေကို contract နဲ့ထုတ်တဲ့ကမ္ဘာကြီးဆုံးကုမ္ပဏီဖြစ်ပါတယ်။အဲဒီစက်ရုံနေနဲ့အလုပ်ကိုင်1600လောက်ဖန်တီးပေးသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ 5 နာနိုမီတာ chip တွေထုတ်လို့ရမှာလိုအပ်တဲ့ပစ္စည်းကိုထုတ်လို့ပတ်ဖို့နိုင်ဖို့လည်းနောက်ထပ်လုပ်ထုတ်နေချီပြီးအနည်းသွားနိုင်မယ်လို့ခန့်မှန်းနေကြပါတယ်။ဒီစက်ရုံနေနဲ့ iPhone နဲ့ကာကွယ်ရေးပစ္စည်းအပါအဝင် electronic ပစ္စည်းတွေမှာအသုံးပြုတဲ့ semiconductor အပြားကောင်းကိုလည်းထုတ်လုပ်သွားနေမှာဖြစ်တယ်လို့လည်းဆိုပါရယ်။စင်ကို Arizona ပြည်မှာရှိနေမှာတည်ဆောက်သွားမှာဖြစ်ပေမဲ့ဘယ်နေရာဆိုတာကတော့အတိအကျမဆုံးဖြတ်ရသေးပါဘူး။ဒီကုမ္ပဏီဟာ American နောက်မြောက်ပိုင်းက Washington နဲ့လည်းနောက်ထပ်စက်တစ်ခုတည်ဆောက်ထားပါ။ American ကုသရေးဝန်ကြီးဒီဘော့ဘရော့ကတော့တမန်ထွက်မြေစီမံကိန်းနဲ့အောင်မြင်မှုရှိတယ်ဆိုတာကိုဒီစီစဉ်ကပြသနေတယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။ပြည်အမေရိကန်ကလည်းတောကြနေညမြန်မာသားစီးနေတွေကိုဆက်ပြီးတော့အတန်းလွန့်ပေးနေပါတယ်။အခုတော့သမ္မတတွေကိုဇက်တိုင်းနားဆင်ရမှာဖြစ်ပါတယ်ခင်ဗျ
ာ။မြန်မာရင်းနဲ့ပတ်သက်လို့ကုလသမဂ္ဂလူမျိုးရေးကောင်စီမှတကယ်ပိတ်ဆွေးနွေးခဲ့တဲ့အကြောင်းကိုလုံလိုက်ကတင်ပြပေးပါပါ။မြန်မာနိုင်ငံဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ်ခရစ်စတီရီနာဘာဂနာကမေလ14ရက်နေ့မှာလူမျိုးရေးကောင်စီအဖွဲ့ကိုတကယ်ပိတ်တင်ထားကြတာပါ။မြန်မာနိုင်ငံမှာအလုံးအဝနဲ့အခိုက်အယက်ဆဲရေးကိုချက်ချင်းဖော်ဆောင်ဖို့ EU နိုင်ငံကိုစားလူမျိုးရေးကောင်စီဝင်ဘယ်ဂျီယမ်နိုင်ငံကကုလသမဂ္ဂဆိုင်ရာဒုတိယမြေရန်ကိုယ်စားလှယ်Mark Prestin di Basavea de Kisunu
we express our concern about the military escalation in Rakhine and Chin states.
ဒီခိုင်နဲ့ချင်းတွေမှာစီးပွားရေးအခြေအနေရှင်းမြင့်လာတာနဲ့ပတ်သက်ပြီးဆိုရမကင်းဖြစ်ရကြောင်း WHO ကကြောင်းအဖွဲ့ကြီးရဲ့မတော်ရင်ကိုအစ်လာအတွင်းတိုက်ခိုက်တဲ့ကိစ္စလည်းပြင်းထန်စွာရှုတ်ချပြီးကုလသမဂ္ဂအတွင်းမှုချုပ်တောင်းဆိုထားတဲ့ကမ္ဘာတွန်းပြစ်ခတ်ရေးဆေးကိုထောက်ခံကြောင်းပြောကြားခဲ့တာပါ။ဒါ့အပြင်ဒုက္ခရေးနဲ့ပြည်တွင်းရေးဆွမ်းပါပြည်တွင်းရေးနဲ့ပတ်သက်လို့လည်းအခုလိုပြောရတယ
်importance of an inclusive response to the COVID-19 pandemic that protects all communities.
COVID-19 ကရောဂါတားဆီးကပ်ရေးလုံမှာလူတိုင်းအဝန်အားလုံးပါဝင်ရမှာဖြစ်ပြီးအာခွေမဲ့ဒုက္ခတွေတွေပြည်တွင်းအုပ်အိမ်ဆုံးခွာထွက်ပြေးရသူတွေကိုထပ်သွင်းဖို့နဲ့ဆန္ဒမှုဆိုင်ရာဝန်ထမ်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့လိုအပ်မှုအားလုံးဖြစ်နေတဲ့သူတွေထံအတားဆီးမဲ့တွားရောက်ခွင့်ပြုဖို့ကိုလည်းအလေးနဲ့တောင်းဆိုကြောင်းပြောကြတာပါ။အချိန်ထဲမှာပဲတွားလာမှုကတည်းကနေအင်တာနက်ပိတ်ပင်ထားမှုတွေကိုပြန်ဖွင့်ဖို့ကိုလည်းတောင်းဆိုပါရယ်။ရိုညာဒုက္ခတွေတွေသူတို့ဆန္ဒအလျောက်ကုန်တစ်ခါရှိစွာပြန်လည်နိုင်ဖို့ကိုလည်းအလေးနဲ့ထားပြောကြလိုကြောင်းပဂျီအမ်ဒုတိယမြေရန်ကိုယ်စားလှယ်ကပြောပါရယ်။ပင်လျက်ချမှာခိုလုံခွင့်ရှာဖွေနေတဲ့ဒုက္ခတွေတွေအတွက်လည်းဆွေးမကင်းဖြစ်ပြီးအဲ့ဒီအတွက်ဧတာတွင်းကပြန်ဆောင်ရွက်ကြဖို့ကိုလည်းတောင်းဆိုပါရယ်။ဒါအပြင်နိုင်ငံတကာဒုက္ခတွေများဆိုင်ရာဥပဒေသားမကနိုင်ငံတကာဥပဒေတွေကိုလည်းမြန်မာအနေနဲ့လေးစားလိုက်နိုင်ဖို့ဆိုပါရယ်
။ For the old Myanmar to address the root causes of the conflict, including by fully implementing the
မြန်မာနိုင်ငံအနေနဲ့ဒုညပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့နဲ့ရခိုင်ပြည်ကော်မရှင်ရဲ့တင်ပြချက်ကိုအပြည့်အဝအကောင့်တွေပေါ်ဖို့တောင်းဆိုကြောင်းပြောခဲ့တာပါ ICJ ကတကတရားရုံးကချမှတ်ထားတဲ့ provisional measure ကိုယာယီဆောင်ရွက်အခြေအနေတွေကိုနိုင်ငံတကာဥပဒေများနဲ့အညီလိုက်နာဖို့တောင်းဆိုပြီးနောက်ဆုံးအနေနဲ့မြန်မာနိုင်ငံအတွင်းကုလသမဂ္ဂရဲ့လှုပ်ဆောင်အားထုတ်မှုတွေကိုထောက်ခံတည်ပြုကြောင်းလူမျိုးကောင်စီဝင် Belgium နိုင်ငံကကုလသမဂ္ဂဆိုင်ဒုတိယအမြဲတမ်းကိုယ်စားလှယ် Mark Christine D. Fastweaver ကဆွေးနွေးပွဲအပြီးပြောကြားခဲ့ဖြစ်ပါတယ်ခင်ဗျာကျွန်တော်ဆောင်လိုက်ပ
ါ COVID-19 ကပ္ပိုက်ကြောင့်ထိခိုက်နေတာရှိနေတဲ့လုပ်ငန်းတွေကိုမအစိုးရကအကူအညီပေးရမှာအသေးစားနဲ့အလက်စားလုပ်ငန်းတွေပိုပြီးထိထိရောက်ရောက်အကူအညီလာလို့ဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းပြပေးပါမယ်ကဘာကယောဂါကြောင့်ထိခိုက်နေတာတွေလုပ်ငန်းတွေပြန်လည်လဲပေါင်းအစိုးရကအကြီးအကျယ်နေတာတွေရှိပေမဲ့လုပ်ငန်းကြီးတွေကအားစုရပြီးအသေးစားနဲ့အလက်စားလုပ်ငန်းငယ်အများစုကထိမရဘူးလို့ဝန်ထမ်းတွေရှိနေပါတယ်။ဒီချင်းတွေတပ်ပတ်တဲ့အစီအစဉ်ဟာမြန်မာအစိုးရက COVID-19 စီးပွားရေးကုစားမှုအစီအစဉ်ကြီးရဲ့အစိပ်ပိုင်းတစ်ရပ်ပဲဖြစ်ပါတယ်။ဒီအစီအစဉ်အတွက်အစိုးရကစက်ငွေဘီလီယံ100ကျော်ရထားပြီးဒီထက်လည်းပုံဆွဲသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်။အခုချိန်ထိအကူအညီကြီးတွေချပြမှာအညီမျှမှုတွေရှိတယ်လို့လုပ်ငန်းငယ်တွေအများအပြားအတွက်ကတော့ချင်းွေရဖို့အခက်အခဲရှိတယ်လို့သိရပါတယ်။ဒါကြောင့်ဒီစီဇန်မှာလုပ်ငန်းငယ်တွေအကူအညီရဖို့စမ်းစစ်ပြင်ဆင်တာတွေလုပ်သွားမယ်လို့အသစ်ဖွဲ့တဲ့စီးပွားရေးတက်ရောက်မှုအပေါ်ကုစားရေးကော်မတီလုပ်ငန်းအဖွဲ့ကောင်းဆောင်နေပြည်တော်တမျိုးတော်ဝင်ဦးရင်းမင်းကပြောပြပေးပါတယ်။ကျွန်တော်တ
ို့လုပ်ငန်းတွေကိုအမျိုးအစားပြန်ခွဲရကြအခု၆ပိုင်းလို့ခြားတဲ့ပြန်ကောင်းတဲ့လုပ်ငန်းအဲ့ဒီကျွန်တော်တို့ရရှိချက်ကိုကျွန်တော်ဒီ walking computer ပြပြပါမယ်။ဒါတို့ကိုဦးစားပေးတပတ်မှာ walking computer ဆုံးဖြတ်မှာကျွန်တော်တို့ကမဆုံးဖြတ်ဘူး။ทีนี้ละสมอํานาจก็อยากพูดจังหวะนี้เนี่ยสิลงมั้ยตาวมีเนี่ยตินไปมั้ยทุกอย่างนี่ละสมรู้สิปีนี่ตัดสายเนี่ยแล่นเงินเจออยู่ปีดาเนี่ยเราไอ้กันหน้านี่ก็ไปลงพอเนี่ยมันเนี่ยไซยูได้นี่ดิไซยูไซยูเนี่ยสนเลยลงมั้ยไซยูเนี่ยสนเลยทุลงมั้ยไอ้แบตนี่ก็เราก็เป็ดจริงๆลือไม่อยากอู้ซ่าเนี่ยมาแล้วไม่ชินนี่ตู้ๆแค่เตีย
มูชวยอ่ะโฮเทลโรงแรมชินตู้ဖြစ်တယ်อู้อ่องจองโบก็တော့လက်ရှိချိန်မှာနေမျိုးတွေကငန်းရှင်တွေကချိန်ွေရနိုင်အခက်ရှိနေရနဲ့ပတ်သက်လို့အခက်တွေတချို့ကိုဖြေလျှော့ပေးလိုပါတယ်လို့ဆိုပါတယ
်။နေရာကြီးကအခုရင်းနေတဲ့အားမဲတွေချက်လို့ချိန်မလောက်ဘူးတော့နော်ဆိုတာနေညနေချိန်ကိုတော့လာတော့ခဲရနေတခါချင်းနေရုံးသွားယူသွားတယ်တိုင်းယူသွားယူသွားတယ်ဒါမျိုးတွေတော့ဖြစ်နေတာနော
်။အစိုးရရဲ့ COVID-19 စီးပွားရေးကုစားမှုအစီအစဉ်ကိုမူဝါဒချမှတ်ဆွဲဖို့ရင်းညွှန်းနိုင်မှုနဲ့နိုင်ငံသားစီးပွားဆက်ဆံရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကိုဦးစားပေးပြီးစီးပွားရေးတက်ရောက်မှုအပေါ်ကုစားရေးကော်မတီဖွဲ့ထားဖြစ်ပါတယ်။အဲ့ဒီကော်မတီရဲ့လက်တွေလုပ်ငန်းတွေအကောင့်ထဲပို့ဖို့လုပ်ငန်းတော်ဝင်တွေကိုဖွဲ့ခဲ့တာဖြစ်တယ်လို့အဲ့ဒီလုပ်ငန်းအဖွဲ့ကောင်းဆောင်ဦးရဲမင်းကပြောပါတယ်
။အဲ့ဒီဝန်ကြီးကော်မတီကနေဒါဒီလုပ်ချင်တော့မှထားတော့ကိုချီကျင်တယ်ဘလို့လုပ်ငန်းကိုချင်တယ်ဘာဘလောက်ကလာတယ်မပြောင်းချီကျင်တယ်အဲစီးပွားရေးလုပ်ငန်းတွေဘလို့ဆိုရင်လုပ်ငန်းတွေကိုပြုပြအောင်လုပ်ချင်တယ်အဲ့လိုမျိုးကိုပေါ်ကဝင်းကော်မတီကတော့ဆုံးဖြတ်ပြီးအဲသူစီးပွားရေးထွက်လာတဲ့လမ်းချက်ကိုတိုင်းတော့မှကျွန်တော်တို့ကအမြန်ဆုံးနည်းဘလို့ကောင်းတဲ့ဖို့အကျိုးရှိလို့ဘလို့လုပ်ဆောင်တော့ပြရမှာဗျ
ာဘလို့မှာတော့အစိုးရဘက်ကတရားအစုံနေတဲ့လုပ်ငန်းရှင်တွေကိုချင်းွေတွေချပေးနေပြီဖြစ်ပါတယ်ဒီလိုချပေးတာမှလို့အတလုံးမရနိုင်တာလုပ်ငန်းငယ်တွေများတာနဲ့တဲလုပ်ငန်းပြည်အောင်စုဝင်ကြီးမျိုးစုပိုင်းဟိုတယ်ကိုဝေပမာဏများများနဲ့ကနအူးချပေးရတဲ့အပေါ်ဝေဖန်မှုတွေရှိနေခဲ့ပါတယ်။အခုဆိုင်လိုက်တဲ့သူတို့လုပ်ငန်းခွဲအနေနဲ့ကတော့ကော်မတီကစုံဖြတ်နိုင်ဖို့တန်ကန်တဲ့အချက်လက်တွေကိုစုဆောင်တင်ပြပေးသွားမှာဖြစ်တယ်လို့ဦးရမင်းကပြောပါတယ
်။ကျွန်တော်တို့ရဲ့ SPA တကယ်ရှိမှာအဲ့ဒီကော်မတီရဲ့အတွေ့အကြုံတွေကိုပြန်ယူရမယ်။အခါဖန်နီကဂျိုင်တာနဲ့ပေါင်းပြီး2 step လုံးပေးနေရှိတဲ့ SME တွေကို2 step လုံးရဲ့ကောင်းတဲ့တွေပဲကျွန်တော်ကပြန်ယူရမယ်။ဒီလိုဒီ SME တွေကိုချွေခဲ့ရဖို့အတွက်ကတော့ကျွန်တော်တို့တချို့ဟာလေးမှပြန်ပြန်documentation ပြန်ပြန်ပြန်ပြင်ပြီးတော့ကျွန်တော်တို့ပေးမယ်။သတိထားမှာတစ်ချက်ပဲအခုပေးရအားလုံးဒီချင်းွေချင်းွေ mexican စာရေးစာတမ်းပြည့်စုံမှာဒါချင်းွေတောက်ပြရကိုကျွန်တော်တို့အလွယ်ဆုံးတော့ကျွန်တော်စူးစမ်းပေးမယ်။ဒါပြီးလက်ချက်ကိုအဲ့ဒီလုပ်ငန်းတွေကစူးစမ်းပြီးဖြည့်ပြရမယ်
။စီဝေးတက်ရောက်မှုအပေါ်ကုစားရေးကော်မတီလုပ်ငန်းအဖွဲ့ကိုနေပြီးတော့ဒုမျိုးတော်နဲ့ PM ကိုဦးဆောင်စေပြီးဆက်ဆက်ဝန်ကြီးဌာနကအကြီးအကဲရရှိရင်းမေလ14ရက်နေ့ရက်စွဲနဲ့ဖွဲ့စည်းခဲ့တာပါ။သူတာဝန်ထဲမှာ COVID-19 ပိုးမှုထိတွေကိစ္စတွေကိုတုံ့တက်စစ်ဆေးပေးဖို့အပြင်COVID-19 စီးပွားရေးအပေါ်တက်ရောက်လာနိုင်ခြေကိုလည်းတုံ့တက်ပြင်ဆင်ဆောင်ရွက်ပေးဖို့ဆိုတာတွေလည်းပါဝင်ကျွန်မမိခါပါရန်ကုန်ကနေပေးပို့နေတာပါလေ
PUME ကတည်းရဲ့တာလွင့်စီစဉ်ကိုနားဆင်ရဖြစ်ပါတယ်ကျွန်မကစုမမရှင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ COVID-19 ရောဂါကသူရှိလာပြီးတော့ကျန်းသီးသီးကအခြေအနေတွေနဲ့ဒုက္ခသည်ကြားစိုးရင်ချက်တွေကိုပြောပြပေးကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတန်းချီတဲ့ဒုက္ခသည်တွေစုဝေးနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းတွေ COVID-19 ကူးစက်မှုအနေနဲ့ကြောက်ရွံ့လာမှာကိုကုလသမဂ္ဂနိုင်ငံကစိုးရင်ချက်စောင့်ကြည့်နေချိန်မှာပဲပထမ အဦးဆုံးဒုက္ခတဲ့ COVID-19 ကူးစက်ခံရတယ်လို့စကပြပါကဒေသခံတူလည်းကူးစက်ခံထားရတာပါ။ပိုကူးစက်မှုတွေမဖြစ်ခင်တည်းကလည်းဒီဝါကာယောဂကူးစက်ခံရမှာကိုဆိုရင်လို့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့တခြားနိုင်ငံတွေကဖွဲ့စည်းတွေကတင်းရင်ကျက်တဲ့ဆောင်ရွက်ထားတာပါ။ဒီ COVID-19 ရဲ့ဘလောက်ကြီးမားတယ်ဆိုတာတချို့မသိတဲ့သူတွေရှိလို့စစ်မှားရေးပညာပေးမှုတွေပို့ပြီးတော့တင်းရင်ကျက်တဲ့လုံခြုံနေတယ်လို့ကုတုဘလောက်ဒုက္ခတဲ့ဆန်းနေ TV တာဝါအကွက်မှာနေထိုင်သူရိုဟင်ဂျာဒုက္ခတဲ့ဦးအောင်မြိုင်က VOA ကိုပြောပါတယ်
ကျွန်တော်ကမစ်ဆူရီနေရတယ်။ဘာလို့လဲဆိုတော့အဝင်အတွက်တော့ပိတ်ထားတာကြောင့်ဒါမှမဟုတ်ဖူးပြီးတော့အဝင်အတွက်လောက်တာလည်းရှိပြီးတော့လူတိုင်းကဒီကိုရိုနာဗိုင်းရပ်စ်ဆိုတာပါလေကိုဗစ် -19 ဆိုတာပါ။ဒါမှမဟုတ်ရင်းနေဆရာကလည်းအတန်ရှင်းစင်းနဲ့ဒီမှာ NGO တွေကရောသူတို့အတိတ်တွေကလို့ပြီးတော့မတ်စတာခိုင်းလို့ဒါလုံးလုံးမရှိတော့ဘူးတဲ့လား။ဒီတော့ internet နဲ့တိတ်ကြရဲဆိုတော့သူတို့မသိတော့ဘူးပေါ့အဲဒီရှင် internet ကနေလို့ရတယ်။အဲ NGO ရဲ့ NGO တွေလည်းသူတို့မှဒီကအင်အားထူရှေ့ပြီးတော့လုပ်နေရရှိတယ်
ရိုဟင်ဂျာတို့ကတည်းတည်းယောဂကုသမှုကပစ္စကံကဆိုတာအာနာနေဘက်ကအတိအကျမထုတ်ပြန်ပါဘူးအခုဆိုရင်တော့ဒုက္ခသည်ဆန်းတန်ရှိသူတွေအခုညီပေးရေးဖွဲ့စည်းတွေကကာကွယ်ရေးပညာပေးမှုတွေကိုအတန်ချစ်ဆက်တွေနဲ့လိုက်လံနှိုးဆော်နေတယ်လို့ဒုက္ခလေးဒုက္ခသည်ခဏရိုဟင်ဂျာဒုက္ခသည်ဦဆန်ကပြောပါလေ
ဒီနေရာမှာအတန်ချစ်ဆက်နဲ့အော်ရာရှိတယ်နောက်စကန်တိုင်းမှာအတိပြတာရှိတယ်နောက်တကားကွန်အနေတကူကိုအတော့လာမလို့လူစုလူဝေးမလို့ကြောက်ဖို့စီတော့အတန်ချစ်ဆက်နဲ့အတိပြတာတော့ရှိပါတယ်ကျွန်တော်ရိုဟင်ဂျာဒုက္ခသည်ဆက်မှာကိုဒီနိုင်ငံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်သူ့အဖွဲ့ဘက်ကတော့အလုံးစုံရင်နေကြပါတယ်ကျွန်တော်တို့ကအတေကအရှေ့ကစကန်တပ်နဲ့ကိုဆက်တွေရင်းရရှိလိုက်ရယူလို့မရတာအင်တာနက်လိုက်ပြင်တာကြောင့်ကျွန်တော်တို့မှာတော်တော်လေးအခက်ကြုံရပါတယ်ဘာလို့လဲဆိုရင်စက်တင်ကျော်စက်တင်ဘာလူတွေကတနေရာမှာစုပေါင်းနေရတယ်ဆိုတော့ဒီတစ်ယောက်ကအဲ့ဒီဆက်လက်ကျန်းမာသွားမယ်ဆိုရင်အင်တာမှာစုံရင်ရပါတယ်ခင်ဗျာ
နိုင်ငံကဖွဲ့စည်းတွေဘက်ကတန်းမာရေးအိပ်ပညာတွေတွန်းအားပေးဆောင်ရွက်နေတယ်လို့ဒုက္ခတွေဘက်ကလည်းစနစ်ကျလိုက်နိုင်မယ်ဆိုရင်တော့ယောဂကုသမှုကိုဟန်တာကာကွယ်နိုင်မယ်လို့ဘောက္ခဒုက္ခတဲ့စကံကနမအမှတ်၈ပါးနေထိုင်တဲ့ကိုကာမဲရိုဟိနာဒုက္ခတွေကယုံကြည်ပါတယ်
COVID-19 ပတ်သက်ပြီးတော့ကျွန်တော်ကတော့ဂျိုတာဝေမိုးကတော့အပေါင်းဆုံးနေနေလောက်ပါတယ်ဘယ်လိုလုပ်လဲဆိုရင်ဒီတိုင်းကနေတိုင်းအတွင်းတတိကားပြီးတော့သွားတယ်ဒီမှာကလည်းပုံတာတယ်တရားနဲ့တရားသွားရင်ဒီလိုအကွယ်နဲ့သွားတယ်နောက်တရားနဲ့တရား3000ကပေါ်လာနေတယ်အဲတနင်္လာလောက်ပြန်လာဆုံးချုံမှုဘယ်လိုလုပ်ရမလဲဆိုတော့ရှင်းပြတာတွေအမေတဲ့ NGO ရင်းယူလို့သူတို့လည်းအကောင်းဆုံးနေနေရှင်းပြနေတာရှိတယ်အဲအကြောင်းကျွန်တော်တို့လည်းမှာနေပညာသူရင်ပို့ပြီးတော့စာတင်လို့တင်တယ်အကောင်းဆုံးအားကျွန်တော်တို့စုတော်မှုနဲ့ပဲနေတာ
ဒါဒီမှာဘုရားဒီတဲ့ကိုဝင်ရောက်မှာတပီးဆုံးလို့တဲ့ထန်စတီရွာသွားတဲ့အချိန်မိုက်ထရီပစ္စည်းတွေလည်းရှိနေတော့မလို့စကန်းနေတွေမှာမြေပြိုကျမှုရေလွှမ်းမှုစတဲ့တဘာဝဘေးရဲ့နေရာကျုံလာရမှာကိုလေဒုက္ခတွေမှာအတော့ကိုဆွေးပွဲနေကြပါတယ်ရိုဟင်ဂျာဆိုတဲ့သုံးကိုလည်းခံမထားတဲ့မြန်မာဆိုရဘက်ကတော့ COVID-19 virus ကကူးစက်မှုကောက်ွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားလာမှုကန့်သက်ထားပါတယ်ဒါပြင်ဒုက္ခတွေကိုစစ်ဆေးပြီးတော့ပြန်လည်လက်ခံမှုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုကြော်လာတဲ့တင်းကျပ်စီလက်မှတ်ရေးထိုးထားပါတယ်မြန်မာဆိုရနဲ့ကုလသမဂ္ဂကြားနားလည်မှုစာချုပ်လွှာကိုတော့ဒီသင်းသက်ပါပဲတန်းထပ်တွေးခဲ့ပေမဲ့ COVID-19 ကပ်ရောဂါကြုံရတဲ့အတွက်ဒုက္ခတွေနေရပြန်ရေးထောက်ကူပေးအစီအစဉ်ရဆိုင်ထားရကြောင်းကိုလည်းဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ပြောကြား VOA ကိုပြောဆိုထားပါတယ်ရှင်
ဒါရဲ့ရေဒီယိုနဲ့ရုပ်မြင်သံအစီအစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်သူမှာ COVID-19 ရောဂါကူးစက်ပြန့်ပွားအရေးပေါ်ခြင်းအကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးပါမယ်။ရေဒီယိုအစီအစဉ်ကိုမနေ့ထောင်းနိုင်ရည်ခဏနိုင်အချိန်နဲ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံအစီအစဉ်ကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့ပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ရှုနေပါတယ်ရှင
်။ COVID-19 ရောဂါနဲ့ပတ်သက်လို့မြန်မာနယ်စပ်က ITB 6ရက်စကန်တွေရဲ့ရောဂါကာကွယ်ရေးအခြေအနေကိုစူးစစ်တင်ပြပေးပါမယ်။ကျွန်တော်မိုးစောပါ။ COVID-19 ကြောင့်အပေါ်လာကန့်သက်ထားတဲ့ထိုင်းမြန်မာနယ်စပ်ကရှမ်းဒုက္ခသည်စခန်းတွေမှာအလို့အကင်ရှားပါပြီးရိတ်ခအကဲတဲနဲ့ရင်ဆိုင်နေရတယ်။အချင်းပြည်နယ်ကဒုက္ခသည်စခန်းတွေမှာတော့ COVID-19 ရောဂါကာကွယ်ရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ကစခန်းတွေတော့လူဦးရေများပြားတာကြောင့်အခက်အခဲရှိနေတာပါ။ရှမ်းပြည်နယ်အရှေ့ပိုင်းမန်းလုံမြို့နယ်ထိုင်းမြန်မာနယ်စပ်မှာရှမ်းဒုက္ခသည်စခန်း6ခုရှိပြီးလူဦးရေ6000ကျော်လောက်နေနေပါတယ်။ရောဆယ် COVID-19 ရောဂါကာကွယ်တင်းချုပ်ရေးအတွက်တနင်္လာကအသွားလာကန့်သတ်လိုက်တဲ့နောက်ရှမ်းဒုက္ခသည်ရေစားတော့ရေအခက်ကြုံနေရကြောင်းရှမ်းပြည်နယ်ဒုက္ခသည်ရေရကွန်ပျူတာဦးဆိုင်လင်းကအခုတော့ပါတဲ့
အဲ့ဒီကဆိုရင်ကျွန်တော်ကဟောပေါ့နော်အချိန်ကြီးအဲ့လိုပြောပါဘာလို့ဆိုတော့အခုချိန်မှာတော်တော်လာလို့မရဘူးအလုပ်တွေကမရှိဘူးကြာနော်ဒီတော့ကျွန်တော်ကတော့အတိအကျလုပ်မဟုတ်ဘူးလေဒီဒီချာအလုပ်လေးတော့ရှိတယ်ပေါ့နော်မနေ့ကတော့ချင်းလဲအကျိုးရေကိုလည်းခက်ကူးတာတော့တော်တော်ရှိပါတော့နော်အခုကျတော့အဲ့ဒီတွင်လဲ ့ကတော့မိပါဖြစ်တာပေါ့ဟောအပေါ်အဲ့လိုလည်းမရှိတော့ဟောဇာဝန်ကြီးကအခြေခံကြီးပါပေါ့အခြေခံအမဆန်စီဆားပေါ့နော်အဲ့ဒါဆားတော့ရင်းမျိုးဆားစီရတော့အခြေခံကြီးရှိပါလေ
ဒီကန်တွေကိုအရင်ကအတိုင်းခြေစက်တဘောတာကွန်ဆိုတီယံအဖွဲ့ကစံထုတ်မှန်ပေးခဲ့တယ်။2019ခုနှစ်အောက်တိုဘာလမှာထောက်ပံ့ရန်ဆိုင်ခဲ့ပါတယ်။ဒီရက်ပိုင်းမှာတော့ရှမ်းပြည်နယ်တရားကော်မတီကတခန်းရှိဒုက္ခသည်တွေအတွက်ရိတ်အကူအညီထောက်ပံ့ဖို့ရည်ရွယ်ထားပါတယ်။ရှမ်းဒုက္ခသည်ခန်းတွေမှာထိုင်းနိုင်ငံဘက်ကစူးရမ်းဖို့ရဲ့အဖွဲ့အစည်းတွေကနေကိုဗစ် -19 နဲ့ပတ်သက်ပြီးအသိပညာပေးတာတင်ကောက်ွယ်မှုဆိုင်ရာတင်ဒန်းပြတွေရှိတယ်ပြောပါတယ်။အချင်းပြည်နယ်အတွင်းကဒုက္ခသည်ခန်းတွေမှာတော့ဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းပြီးကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေတယ်လို့ဝိုင်းမော်မျိုးနဲ့မိုင်းနာ KBC စစ်ဆောင်စခန်းကစခန်းတာဝန်ခံဦးတော်လုံးကပြောပါတယ်
။ကိုယ့်အစ်ကိုတော့ရောဂါတော့ကာကွယ်ချင်းချုပ်ပြည်နေတာကအရင်စိုက်လို့နေတယ်ကြာ။ကျွန်တော်တို့ကကင်ဘူအမုန်ခိုင်းဘူကင်ဘူကင်တာရီရမာအင်းခေါင်ကိုအမကကြည့်ဝဲခံတယ်မလို့အရင်ဆက်နေအဲ့လိုပေါ့နော်နောက်ပြီးမှဟိုကြီးကပြန်လာလို့ရှိရင်ကွာရန်တင်းကလေးကြာ။မတ်တိုင်းကရင်ဆိုင်ပေါ့နော်ဟိုဝင်လာထွက်လာလက်ရှိမှာအဲ့ဒါအပေါ်ကနော်ကြည့်လို့ခိုင်းရအဲ့မှာလက်ရှိခိုင်းမှာဝင်လာသင်ကျူတာတို့ဒီဟိုလာရှင်တစ်ပြရတဲ့အရာအဲ့လိုက
ဒီကနေ့အချိန်ထိတချင်းပြည်နယ်မှာကိုဗစ် -19 ရောဂါပိုးရှိသူတဦးသာတွေ့ရှိပြီးဒုက္ခသည်စခန်းတွေမှာတော့ပြည်လူနာမရှိသေးပါဘူး KIO ထုတ်ရနေတဲ့တွင်မှာလည်း KIO ကရောဂါကာကွယ်နှီးနှီးကော်မတီကိုဖွဲ့စည်းဆောင်ရွက်နေတယ်လို့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းဒီလ13ရက်နေ့ကဆွေးနွေးထားပြီးဖြစ်ပါတယ်စခန်းပြည်နယ်တွင်ကစစ်ဆောင်စခန်းတွေမှာတော့ကိုဗစ် -19 ရောဂါကူးစက်လာရင်ထိန်းချုပ်ဖို့ခဲနိုင်ကြောက်တော်မျိုးနဲ့ပြည်နယ်တော်ကိုယ်စားလှယ်ဦးမောင်တန်းစိန်ကပြောပါတယ
်ဒီလိုဒီဟိုကိုဗစ်ကလက်ပါအချင်းတကူပေါ်မှာဒီလိုတော့ပုံချတဲ့ဆိုလို့ကျတော့တို့ခက်ခက်ဆီဆီပြတော့မှပြေကြပါတော့လို့တိုက်ဆောင်ဆက်မှာဒီကျွန်တော်တို့ကြောက်တော့အထက်ပိုင်းကလူတွေကတော့အလုံးလုံးလို့စိတ်ချမ်းသာလို့ရောက်နေတယ်လေဟိုဘုန်းကြီးကနေပတ်သက်လို့လုံးရတော့အံပြတ်ကြေးရှိတယ်လူတွေကလည်းစုတုံပြီးတော့ကြောက်စက်မှာလည်းခါကိုဘယ်ပတ်တဲ့ဥစ္စာတော့ကျွန်တော်တို့အဆင်ပြေဘူးပြလို့ပြတော့
ကျောက်တော်မျိုးနယ်မှာစစ်ဆောင်စခန်းခုခုရှိပြီးအစိုးရတုံယူဖွင့်လှစ်ထားတဲ့လူကစစ်ဆောင်စခန်းမှာလူတထောင်လောက်ကျန်းဖုံးကြီးတောင်စာတင်တောင်စရတွေမှာဖွင့်လှစ်ထားတဲ့စခန်းတွေမှာတော့အနည်းဆုံးလူ9000ကျော်လောက်ရှိနေတာဖြစ်ပါတယ်အစိုးရကတော့ COVID-19 ရောဂါနဲ့ပတ်သက်ပြီးမြန်မာပြည်မှာနေထိုင်သူတဦးတယောက်မှကျန်းလက်မထားရေးမူဝါဒချမှတ်ပြီးကျန်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတက်ကိုဖွဲ့စည်းထားပါတယ်ဒီကော်မတီက NCA အဖြစ်အစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးပြီးယောဂကွယ်ထိချုပ်ကူတာရေးအတွက်တပွဲချင်းစီနဲ့ဆွေးနွေးနေတယ်။ NCA တို့လက်မှတ်မြေထိုးတဲ့အဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့စာပေးပို့ထားပါတယ်။ကျွန်တော်မိုးစောပါ၊မြို့ကနေတင်ပေးပို့တာဖြစ်ပါတယ
်။ Community Based Facility Quarantine Plan ထားတဲ့ပြည်내နဲ့တိုင်းဒေသအသီးကအခြေခံပညာချောင်းကိုပညာရေးဝန်ကြီးဌာနစီပြန်အနှံဖို့ထုတ်ပြန်ပြီးတဲ့နောက်တချို့ချောင်းတွေမှာဖွင့်လှစ်ထားတဲ့ Feedback တွေအခြေကိုပြောပြသွားပါမယ်။ကျွန်မအဆုစုပါ။ခုဇူလိုင်လလောက်မှာအခြေခံပညာအကြောင်းတွေတော့ဖွင့်နိုင်မှုအတွက်ပြင်မှုတစ်ခုအနေနဲ့ COVID-19 ရောဂါပိုးရှိရှိစောင့်ကြည့်ရေးဆရာတွေအထက်တန်းချောင်းတွေမှာဖွင့်လာတာကိုပြန်လည်အနှံမှုအတွက်ညွှန်ကြားလာဖြစ်ပါတယ်။ပြည်နယ်နယ်တိုင်းဒေသအသီးသီးမှာ Community Based Facility Quarantine အတွက်အသုံးပြုခွင့်ပေးထားတဲ့အခြေခံပညာအကြောင်းပေါင်း 6,000 ရောက်ထိရှိတယ်လို့သိရပါတယ်။ဇူလိုင်လအတွင်းအကြောင်းတွေပြန်ဖွင့်မှာဖြစ်လို့အသုံးပြုခွင့်ပေးထားတဲ့ဒီအကြောင်းတွေကိုကျမရဲ့အားသာဝင်ထားရေးမှကြားချက်နဲ့အညီပတ်သက်စီဖြစ်ပြီးဇူလိုင်9ရက်နေ့နောက်ဆုံးထားအနှံမှုကိုထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ထုတ်ပြန်ချက်ထဲမှာ quarantine ဖွင့်လှစ်ဖို့ခွင့်ပြုထားချက်ကိုပြန်လည်အနိုင်ရမယ်လို့ဖော်ပြထားပေမဲ့ရန်ကုန်ကကြောင်းချုံမှာအခမဲ့ပြဿနာကိုစီရင်ဖွင့်လှစ်ထားတာလည်းရှိနေလို့အဲ့ဒီ fever clinic ကိုတော့လူညွှန်ကြားချက်ပေးမလဲဆိုတာမသိရသေးပါဘူး။သက်ဆိုင်ရာမျိုးနယ်ကအထုပ်သူတွေရဲ့ညွှန်ချက်နဲ့အညီအတန်းကြောင်းတွေမှာဖွင့်လှစ်ထားတဲ့အခမဲ့ပြဿနာကိုစီရင်တွေကိုတော့ဒီကိစ္စနဲ့ပတ်သက်ပြီးအကြောင်းကြားတာမျိုးမရှိသေးဘူးလို့ဘူထောင်မျိုးနယ်ပြဿနာကိုစီရင်တာဝန်ခံဒေါက်တာနေမင်းထက်က video တွေကိုပြောပါရစေ။
ကျောင်းအုံနယ်တော့မနေရာတော့တွေ့တယ်ဘူထောင်တစ်ကျောင်းအုံနယ်တော့ကျွန်တော်တို့ကတော့ဘာမှမပြောသေးဘူးပေါ့နော်။ပြီးတော့ကျွန်တော်တို့လက်ရှိကတော့ဒီမေလာပုံထည်ပေါ့နော်ကျောင်းမောင်တဲ့ဟာတွေကသူကမေလာပိုင်းကုန်ထည်ပဲမာစတာပလန်ဆွဲထားတယ်ကျောင်းမောင်နှချင်းကိုလုပ်မယ်လို့လည်းဆွဲထားတယ်ဆက်ဆိုင်ကနေတော့ကျွန်တော်တို့ကိုဒီမျိုးနဲ့ထုတ်လို့ကျောင်းအုပ်လို့ပေါ့နော်ဘာမှတော့တူတူတူပြောထားတာအခုချိန်ကြီးမရှိသေးပါဘူ
းကျောင်းတွေပြန်ဖွင့်မှာဖြစ်လို့စေကံဖွင့်ထားတဲ့နေရာတွေကိုပြန်ပေးရမယ်ဆိုရင်လည်းအဲ့ဒီမျိုးနယ်မှာရှိတဲ့ကျန်တဲ့နေရာတွေမှာဆက်ပြီးဖွင့်လှစ်သွားမှာအတွက်နိုင်သွားမယ်လို့သိရပါတယ်ကိုဗစ်ကယောဂါကိုကောက်တိချုပ်နေတဲ့အချိန်မှာစေုံစေကံတွေမှာဘလူလာတဲ့လူစုလူဝေးဖြစ်တာမျိုးကိုရှော့ချပြီးဒီဟာပြန်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်အထောက်အကူပြုနေတယ်ဒီဖြားနာကိုစေကံတွေမှာယောဂါကောက်ဝင်ရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်ထားတဲ့ဆောင်ရွက်ချက်တွေကိုလည်းဒေါက်တာနေမင်းထက်ကအခုလိုပြောပါတယ
်အားကြီးရလဲဆိုရင်လည်းပါတယ်ဆိုတော့ကျွန်တော်ကဖီဗာကလင်းနဲ့မှာအကောင်ရဲ့ပရိုကောယာယူနာတယောက်ထိုင်ပြီးထိုင်လို့ကျွန်တော်ကရရနေတယ်ဒီမှာရင်နောက်စေကံပိတ်ပြီးတိုင်းကျွန်တော်တို့ကသူရဲ့ဘဂရက်တွေနဲ့ဖြန်းပါတယ
်အသုံးပြုခွင့်ပြထားတဲ့အကြောင်းတွေကိုပိုသက်စီတမ်းပြီးပြန်ရမှာကျောင်းပင်ကကလေးတွေနဲ့ဆရာဆရာမတွေကိုပြန်လျှော်ပြီးသုံးနိုင်တဲ့ message ကိုတယောက်ကိုအနည်းဆုံးအခုစီဝေပေးဖို့နဲ့မျက်နှာကားတွေကိုလည်းပေးနိုင်ဖို့ဆောင်နေတယ်လို့အခြေခံများဦးစီးဌာနကကြားရင်းမှုချုပ်ဦးကိုလေးဝင်းကပြောပါတယ် ကျောင်းမှာအပြားတိုင်းကိရိယာတွေကိုပါပြီးထပြီး social distancing ကိုကျောင်းငယ်နေနဲ့ဖယူကားတွေပေါ်မှာပါဆောင်ရွက်နိုင်မှုကိုစီစဉ်နေတယ်လို့သိရပါတယ်။ COVID ကာလမှာခြေကံများတွေကိုပြန်ဖွင့်နိုင်မှုအတွက်ဆောင်ရွက်ထားတဲ့အသေးစိတ်ချက်တွေကိုထုတ်ပြန်ပေးသွားမယ်လို့လည်းဥက္ကိုလွင်ကပြောပါတယ်
။ Master တဲ့ဒီလေကိရိယာအချိန်ကို mask တက်ထားလို့မရဘူး။သူကမာလီဒါမမီတက်ပြီးရင်ဒီကြိမ်ဒါပြီးတော့လွတ်လပ်လပ်တန့်ရှင်းတဲ့လူချောင်းနေမျိုးလဲလာနေကြတော့နောက်တစ်ခုကတော့ကျွန်တော်လက်စီးရဲဆိုပါဆိုလက်စီးကိုလည်းကျောင်းကဒီကောင်ချင်းဆက်ဆက်လေးကတော့ဒုတ်ဖို့လည်းပဲထိုင်နေကုန်စီတယ်။နောက်ကျောင်းနေမဖွင့်နေမဆက်တာမတွေကလည်းပဲကျမကြီးစီးတာတော့လည်းအခုကြည့်ကြည့်တယ
်။အခမဲ့ဖြာနာကိုစေခဲ့ကိုရန်ကုန်မြို့မှာတော့မြို့နယ်18ခုမှာဖွင့်လှစ်ထားပြီးတိုးနဲ့တပုတ်ကိုလည်းဆောင်ရွက်နေတယ်လို့သိရပါတယ်။ရန်ကုန်မြို့ပြင်မန္တလေးမြို့နယ်တခြားဒေသတွေမှာအဲ့ဒီစေခဲတွေကိုဖွင့်လှစ်နိုင်မှုအတွက်စေတနာရှင်လှူအပ်ပြီးဆရာဝန်တွေနဲ့အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေတယ်လို့ဆိုပါတယ်။ကျမိုင်းနဲ့အကြမ်းဝင်ဌာနရဲ့ဒီကနေ့မနေ့ထုတ်ပြန်ပြီးချိန်အထိတခွဲတီဘလူနာပေါင်း182ဦးရှိခဲ့ပြီးအဲ့ဒီကဒီဆုံးသူ6ဦးနဲ့ယောဂဘူကင်းတဲ့လာသူ84ဦးထိရှိထားတယ်။ကျမစုပါရံယောဂရင်းပေးပို့ထားတာပါ။
ဒီရေမေခန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်နေထုတ်ပြန်နေပါလေ။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါလေ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မှာပဲထုတ်လွှင့်ပေးနေပါလေ။ရုပ်မြင်သံအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါလေ။VOA ရဲ့ထုတ်လင်းတွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook မြန်မာမှာလည်းနှက်စင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီမှာရှင်အခုဆက်ပြီးတော့ပထမကဏ္ဍကိုစမခေတွေကတင်ဆက်ပေးပါမယ်။မိခင်မိတော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်စီးပွားရေးလုပ်ငန်းများပြတ်ပစ်လိုက်ရပြီးလူသားပေါင်းများစွာအလုပ်လက်မဲ့ဖြစ်နေရပါတယ်။အခုဆိုရင်အစိုးရထံမှအလုပ်လက်မဲ့ကန်ဆယ်ဝင်ရှာသူကပုံသက်ဆုံးနဲ့ကျော်ရှိတယ်လို့အလုပ်သမားဝန်ကြီးဌာနချုပ်ပြန်ထားပါတယ်။ဒီလိုချင်းမျိုးဟာအစိုးရတမဟုတ်လုံရှင်ထံကနေအထောက်ခံရကြတဲ့သူတွေရှိလို့အထောက်ခံမရပဲသူကကြုံတွေ့ကြရတဲ့သူတွေကလည်းသိနေရှိနေပြီးတော့ဒီထဲမှာအမျိုးသမီးတွေအများပြားပါပဲ။ COVID-19 ရောဂါဆိုရောက်အလုတ်ကင်ဆုံးရှုံးတမဟုတ်ဝင်ဝင်ထိခိုက်နာကြတဲ့အမျိုးသမီးတွေဒီလိုခက်ခဲတွေကြားမှာရှေ့ဆက်ရုန်းကန်ရှင်းတယ်ကြလဲစူရာဘူးဒီလင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင
်။
ဒီလိုကနော်ကိုရိုနာဗိုင်းရပ်စ်ဆက်မှုကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်နေတာခဲ့ရတာမှာနိုင်ငံအလုပ်လက်မဲ့ဦဟာလည်းအတိုင်းတွင်းမှာကို33သန်းကျော်အထိတက်သွားပါတယ်။ဧပြီလလထဲမှာတင်အလုပ်လက်မဲ့တန်းစကျော်ရေးပြီးသမိုင်းမှာမကြုံတဘူးအလုပ်လက်မဲ့14.9%ရာရင်းလုံးအထိကိုရောက်သွားခဲ့တယ်လို့အလုပ်သမားဝန်ကြီးကထုတ်ပြန်ကြပါတယ်။ဒီထဲမှာအမျိုးသမီးအလုပ်သမားဦကပိုးပြီးတော့များတယ်လို့ဆိုရမှာပါ။အလုပ်သမားဦဌာနရဲ့စီးပွားရေးဧပြီလအတွင်းအမျိုးသားအလုပ်လက်မဲ့နှုန်း73%လောက်ရှိချိန်မှာအမျိုးသမီးအလုပ်လက်မဲ့နှုန်းက15%လောက်ရှိပါတယ်။ဒီလို COVID-19 ရောဂါဖြစ်ပွားမှုတွေရှိနေတဲ့ကာလအတွင်းအလုပ်ကင်မဲ့သွားတဲ့မှာမေရီလန်းပြည်နယ်ကမှတ်တာလေးပါပါတယ်
။ကျွန်တော်ဆိုရင်အမားကကျွန်တော်ကဟိုကမန်နေဂျာတက်လို့ပြန်နောက်ဆူပါဘိုင်ဇာတက်လို့ပြန်ဆိုတော့အချက်ကတက်ဆန်ဆူလို့ရတယ်။နောက်တစ်ခုကအမားအလုပ်တွေကနေပြီးတော့ကသူကလေအောင်လုပ်တယ်လို့မှအဲ့ဒီနေရာဘယ်နဲ့ပါဘယ်နဲ့ပါဆိုလို့မှသူကဒီအဆောက်သူတို့ကအကြောင်းပြရတော့အမားတို့ရဲ့ employment ကြရတယ်ပေါ့နော်ဒါပေမဲ့အထက်ထဲကြီးကသူတွေမှာကြောက်ရတယ်ဆိုအမားအလုပ်ဆိုလို့ရှိရင်အများကြီးသူခေးရတော့ရအောင်ရှိတယ်အဲ့လိုမျိုးပြောဖြစ်သွားတယ်အခုလို့အလုပ်တွေပေါ်တဲ့အခါမျိုးကအဆောက်ကြီးကပေးတယ်ဆက်ဆံတကူနေကြသူတို့ကြောက်ကြတော့သူတို့မျိုးရဲ့တော်တော်လေးအထက်ထဲကြီးရှိတယ်လို့ပြောတယ
်မဲတာကတော့လောလောဆယ်မှာဆွေရထံကနေအလုပ်နဲ့အကျိုးကောင်းရတဲ့အခက်ခဲအများကြီးတော့မတုံရဘူးလို့ပြောပါတယ်ဒါပေမဲ့အလုပ်ကြီးရှိဘလောက်ထိဆက်တော့ပြထားမယ်ဆိုတဲ့ပုံမှန်မှုတွေမရရမှုတွေကတော့ရှိနေသေးပါ Florentino Orlando မှာဆိုင်တဲ့အသက်38နှစ်အရွယ် Claudia Alejandra ကတော့အစီအောင်ဆိုင်ကြီးမှာအလုပ်လုပ်နေရကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အလုပ်တွေပြိပြလာမှာပြီးခဲ့တဲ့မတ်လကတည်းကဝင်ဝင်မရှိတော့တဲ့အတွက်အစိုးရထံမှာအလုပ်လက်မဲ့ခံစားဝင်လျှောက်ထားတယ်လို့အခုတခါတော့ထပ်မလာသေးဘူးလို့သူကပြောပါတယ
် It was very frustrating like to clearly with calling
ငယ်ကိုအရင်မဲ့ပြရပါတယ်နေ့တိုင်း full restyle ခေါ်ပြီးမဲ့လေဘာမှရေးရရချက်လက်တောင်းပြမှုတွေမရသေးပါဘူ
းအခုချိန်မှာလုံလန်းတဲ့ခံစားဝင်လျှောက်ထားတဲ့ဝင်ရောင်းတာကြောင့်တောင်းပြမှုတွေကနေရာတိုင်းမှာရှိနေတာပါဒါကြောင့်ခံစားဝင်လျှောက်ထားပြီးမှထောက်ပံ့ငွေကြေးနေရကြသေးတဲ့သူတွေရှိတယ်လို့တချို့ကတော့လည်းအတောင်းမျိုးဆောင်ခံစားဝင်လျှောက်ဖို့အတွက်အကျုံးမဝင်သူတွေလည်းရှိပါတယ်လူတွေထဲမှာတော့ Wisconsin ပြည်နယ် Milwaukee မြို့ကခံရလေပါပါတယ်သူကတော့အချက်ပြလုပ်ငန်းတတိပုဂ္ဂိုလ်ကလုပ်ကိုင်နေသူတူဖြစ်ပြီးတော့စားသုံးဆိုင်ကူမှအချိန်နဲ့လုပ်လုပ်ပါတယ်COVID-19 ရောဂါကူးစက်မှုတွေဖြစ်လာတဲ့အချိန်မှာတော့ပြည်လုပ်တယ်ရှိခဲ့တာပါ
I did not also see
number of hours I worked and the amount of money that I earned.
Lemme show queen try out. Jama look here a low chain nai pamana ne. Jama win ne win win pamana ga le. So wa ta mat ka ta khu ma mya yo. A low lemme khan sa khuen shao khuen she tu re de ma jama a chou ma wo. A khu chain ma do yu wo sai phi si ba shin. Di su chang tha de ngwe ga le tai do le jam shi ro. Di su tha de ngwe swa le di ni a twe win win a khu sa mai mo su tha de ngwe ba.
ပလုံးငယ်လောက်ကနေဒီဟာကိုယ်တိုင်ကအလို့ရှင်ဖြစ်ပြီးလုံငယ်ခုမှာလုံလုံနေတဲ့တွေမဟုတ်တာကြောင့်အလုံးလက်နဲ့ခံစားခွင့်ရကြသလိုတချို့အကြောတော့လေအလုံးတစ်ခုကိုဝင်ပြီးတော့သိမ့်မကြသေးခင်မှာပြုတ်သွားတာကြောင့်တမတ်ချရဲအလုံးသားကြီးကမှမဟုတ်ဝင်ငွေပမာဏအတိုင်းတိုင်းအခုအထိမလောက်ရသေးတဲ့သူတွေကြားစတဲ့တမတ်ချတွေပေါ်မှာမှုတည်ပြီးတော့အကျိုးခံစားဝင်ရတာလည်းဒီအများကြီးရှိပါတယ်ဘုလ
သားကိုစုံစမ်းကြည့်ပြီးတဲ့မှာစူရှင်နဲ့အင်းစားအစားစားတွေရောင်းတဲ့ message ကသူ့ကြုံရတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ဒီလိုဆက်လာတဲ့အခါမှာကိုယ်အင်းနဲ့ကဘယ်လောက်ကတော့တွန်းနေရသေးတယ်လေ။ဒီလိုမျိုးဆိုတော့ကဲမလုပ်ရမလဲ။လူတွေကတခြားပစ္စည်းတွေကိုစဝယ်စားဒီလိုမျိုးဖဲဖို့ကိုဝေတဲ့လူကအဲ့ဒီအချိန်မှာကြာသွားတယ်။ကိုယ့်ရဲ့ရောင်းအားကြာသွားတဲ့စံခံစားရတာပေါ့။ဒီဖြစ်နေတဲ့ location တစ်ခုကတာမန်ရောင်းအားချက်ကို၆ဘလောက်ကိုကြာသွားတယ်အဲ့ဒီအချိန်မှာ။
ကိုရကကူကကိုပိုင်စီပွဲလုပ်နေဖြစ်နေရဆိုတဲ့အခါကျတော့လူမချို့လည်းရှိနေဆိုတော့ဒီလိုအချိန်မျိုးမှာဒီကိုရဲ့အလုပ်သမားတွေရောဘယ်လိုမျိုးဆက်ဆံနိုင်အောင်လုပ်ရလဲရှိပါလဲ
ကိုရဲ့ဒီ employee ဆက်မှာရှိနေတဲ့ employee တွေကတရားပြောရတာပေါ့တချို့ကဟုတ်ပြီဒီအလုပ်ကိုလာရအောင် comfort ဖြစ်ရလားလာရောလာချင်ရလားဆိုတော့ပထမဆုံးဒီမိရပေါ့နော်ကိုအလုပ်လို့ကိုလာချင်တာလीဒါပေမဲ့ employee အနေနဲ့ကတော့လာချင်လဲလာချင်မဲ့ဒါမှမဟုတ်သူစိတ် comfortable မဖြစ်တာလည်းရှိချင်ရှိမယ်အလုပ်ဆိုတော့အဲ့လိုမျိုးလေးနဲ့ဝန်ထမ်းတွေနဲ့ကြည့်ပြီးအလုပ်လုပ်ရတယ်နောက်တစ်ခုအဲ့လိုမျိုးရောင်းအားကျသွားတဲ့အခါကျတော့ဒီဝန်ထမ်းကိုအမှုအင်အားလည်းတာသွားတယ်လေ။အဲ့လိုမျိုးဆိုတော့ရှိတဲ့ဝန်ထမ်းတွေထဲမှာအခါတိုင်းဆိုလို့ရှိရင်ဒီဘက်မှာ6ရက်လောက်လောက်တဲ့သူကိုတစ်ယောက်ကို3ရက်နောက်တစ်ယောက်3ရက်အဲ့လိုပုံစံမျိုးနဲ့ပြပြီးတော့လုပ်နေရပေါ့နော်။ချင်းချင်းနှိမ့်နိုင်ပြီးတော့အလုပ်ကြရတာပေါ့နော်
။သူရကအခုချိန်မှဒီအတ္တစီဝါရေးလုပ်ငန်းတွေအတွက်ချင်းငွေပြရမျိုးအကူအညီတွေပေးရဆိုတာသိရပါတယ်။ဒါကရောထောက်ဖြစ်ပါလား
။လောလောဆယ်မှာသူရအနေနဲ့small business administration တွေကလည်း disaster relief loan တုံးစံမျိုးတွေကိုထုတ်ပြီး application တင်ဖို့အတွက်ကိုတော်လည်းတိုက်တွန်းနေကိုယ်နေလည်းတင်ကြရှိရတယ်တင်ထားပါလေဒါပေမဲ့ဟို program တစ်ခုလုံးမှာသူကလည်းရှောက်တဲ့လူမျိုးကြည့်ပြီး queue ဆက်သွားနေတာဆိုကိုယ့်စီကိုချက်ချင်းတော့ရောက်မလို့ပေါ့နော်ဒါခုဆိုနာလားကြော်လာပြီပေါ့နာလားကြော်လာတဲ့အတွင်းမှာအလုံးကိုရပ်တည်နိုင်တော့ဘာကိုကိုယ်အနေနဲ့ပဲတင်ဆင်ထားရတာပါ
အခုချိန်မှာဒီပတ်ဝန်းကျင်မှာယောဂကုသမှုတွေကရှိနေတဲ့အခါကျတော့ကိုကကျတော့အပြင်ထပ်ပြီးတော့လုပ်လို့နေရတဲ့သူတွေဖြစ်တဲ့အတွက်ဘယ်လိုသိချလာရရှိပါလဲ
ကိုကကိုအနေနဲ့ကတော့ကိုကျမ်းမာရတော့ပဲရမှာပို့ရင်းကြည့်ပုံနဲ့လည်းလှုပ်ဆော်လုပ်နေရတဲ့အတွက်အဓိကတော့ကိုပြင်ဆင်ရတာပေါ့ဟောတချိန်လုံးမှဆက်ထားတော့ပင်မန်းကတော့တမန်လုံးလုံးနေတာကိုပို့ပင်မန်းနဲ့ဘာလို့ဆိုဟိုမတူဘူးလေဒီ stress ကလည်းစိတ်ထဲမှာရှိနေတယ်ကိုလည်းကာကွယ်နေရတယ်လှုပ်လည်းလုပ်နေရတယ်ဆိုတော့တာမန်အချိန်နဲ့တော့လုံးဝမတူတာအမှန်ပဲတကယ်ကိုပုံပင်မှန်ပါတယ်
။ကျမေဒီနာရှင်တွေနဲ့စီးပွားရေးပညာရှင်တွေပြောတဲ့အရာဆိုရင်တော့အခုအချိန်ကြီးကဒီဘလတိဆက်ပြီးတော့ကြာအောင်လဲယောဂဖြစ်တာတွေရက်ပြီးတော့လူတွေအရင်လိုမျိုးစိတ်အေးလက်အေးနဲ့ပြန်ပြီးတော့အလုပ်လုပ်နိုင်တဲ့အနေအထားတခုကိုတော့ပြန်ရမလဲဆိုတာကိုမသိရတဲ့အခါမျိုးမှာကြတော့ကိုကဒီကိုပါစီးပွားရေးဒီလိုနေတဲ့သူတယောက်အနေနဲ့ရောဘယ်လိုဆိုရင်မျိုးရှိပါလဲ။
ဟုတ်ကဲ့ဆိုရင်တော့ဆိုရင်ပါတယ်ဖြစ်လို့ဆိုတော့တော့အာပြန်ပြီးတော့နည်းနည်းလေးပြန်ပြီးတော့ပြန်နေတဲ့ဒီဖြစ်လာတဲ့လို့ဆိုလို့ရသည်ကံအောင်လားအရင်လိုဟိုဒီအချိန်ဆိုတကယ်ကိုအရင်ရောင်းတော့ရမယ့်အချိန်မျိုးလေအရင်လိုတော့မဖြစ်ဘူးလေဖြစ်ဘူးဆိုတဲ့အခါကျတော့ဒါဟာဘယ်တော့ပြန်ကောင်းမယ်ဆိုတာဘယ်မှာတည်နိုင်မှာမဟုတ်ဘူးနောက်ပြီးတော့ကြေဟုတ်ပြီဒီ aftermath ကဘာဖြစ်လာမယ်ဆိုတော့ကိုကစတင်တင်ဆင်ရတဲ့ဘောဖြစ်နေကိုအနေနဲ့ကတော့ကဲလုံးဝဆက်လိုက်လေပတ်နေသေးတဲ့အတွက်ကိုကိုကိုလည်းကံကောင်းတယ်လို့တတ်ပါတယ်။ဒါဖြစ်လို့လည်းဆိုတော့တခြားတချို့သူတွေလုံးဝဆိုင်ပိတ်ထားရတဲ့သူတွေအဲ့လိုမျိုးအများကြီးရှိတယ်လေ။အများကြီးရှိရဲဆိုတော့ကဲဟောကိုကတော့လဲပတ်နေသေးတယ်။ဒါပေမဲ့လဲပတ်နေတဲ့ဆိုပေမဲ့ကိုအနေနဲ့နေတိုင်းရင်ဆိုင်နေရတဲ့အခက်ခဲတွေကအများကြီးပဲလေ။ကဲရောင်းအားတောင်းရဝင်နေသွားရင်ကို့မှာတောင်းဝင်ယူထားတဲ့ advice ရှိတယ်။အဲ့လိုမျိုးဆိုတော့ဖက်ကနေအလုံးအစင်ပြီးအောင်တကယ်ကိုအခက်ခဲတွေကိုရင်ဆိုင်ပြီးတော့လုပ်နေရတာပေါ့။ကောင်းဆုံးကိုမျှော်လင့်ထားပြီးတော့အစိုးဆုံးကိုလည်းပြင်ဆင်ထားရင်တော့ကုတော်လည်းဆင်ပြေမယ်လို့တော့မျှော်လင့်ပါတယ်
။ဆူရှီလုပ်ငန်းရဲ့ကိုပိုင်စီးပွားရေးလုပ်နေသူပညာပြည်နယ်ကမဆုထက်ပြောပြခဲ့တာပါ။မဆုထက်တို့အသေးစားကိုပိုင်စီးပွားရေးလုပ်ငန်းတွေငွေထိခဲ့ရတယ်လို့ပဲအခုလိုအချိန်မှာစီးပွားရေးလုပ်ငန်းကြီးငယ်မြွေထိခိုက်နေရကြောင်းမလို့အလုပ်လက်မဲ့ဦးရေကလည်းတခြားထိုးလာနေတာပါ။လောလောဆယ်မှာအမေရိကန်ပြောင်စုမှာအလုပ်မှာ6ယောက်မှ1ယောက်လုံးနဲ့အလုပ်လက်မဲ့ဖြစ်နေတာပါ။ဒီချင်းတွေက1930ပြည့်လွန်ကာလတွေတုန်းကကမ္ဘာစီးပွားပြက်ကက်ကြုံရတဲ့အချိန်တုန်းကတည်းကပိုးပြီးတော့စိုးနိုင်တယ်လို့စီးပွားရေးပညာရှင်တွေကလည်းသတိပေးပြောဆိုနေကြတယ်။ ဒီလိုအချိန်မျိုးမှာအစိုးရကစီးပွားရေးကြားခံပေးနိုင်တဲ့လုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်နေတာရှိတယ်လို့အလုပ်လက်နေခံစားပေးတာအပြင်ဝင်ငွေပေါ်မှာမထီပြီးတော့မိသားစုတွေကိုဝေးအားထောက်ပံ့ကူညီပေးတာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအခုလိုအချိန်မှာစီးပွားရေးလုပ်ငန်းကြီးငယ်တွေအနည်းနဲ့အများဝင်ငွေထိခိုက်နှံ့မှုတွေနဲ့ချုံ့ပြရလို့ဒီလိုကြုံပြရတဲ့အချိန်မှာအမျိုးသမီးတွေလည်းအများကြီးပါဝင်နေတယ်။စူရာကိုတင်ပြရင်းနဲ့ပဲဒီလိုပဲရမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြရှင်။ဒီမှာအင်ဂျီဖေးပါတယ်
ဂရုပတုဒါဆိုရင်အမေရိကန်ခွင်အစည်းအဝေးမှာဒုက္ခသည်မင်းကလင်းငယ်တွေနဲ့ဖြစ်တည်ထားတဲ့ပီစင်တူသချင်းသမန်တီဆိုတဲ့အဖွဲ့နောက်ချယ်ရီစီမှုတ်တဲ့ပြိုင်ပွဲပိုတိုကြီးဂျော့ချ်ဝါရှင်တန်ကြောင့်ဆရာတွေကိုကျွန်တော်အအောင်ကတင်ပြပေးထားပါတယ်ဒါဟာလူရဲ့နှလုံးသားကိုနူးညံ့သိမ်မွေ့စေလိုလူချင်းကြချင်းနေမြတ်တူးစေပါတယ်။ဖီစင်တူးဆိုတဲ့တံပြန်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကမ္ဘာတော်ဒုက္ခသည်စခန်းတွေမှာနေထိုင်ဖို့ကြကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်ပါဂီတကိုသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါ။တံပြန်တီဆိုကြပြီးတော့မျောရင်းချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့ရအောင်သတိပေးနေကြတာပါ။စပရီဖြစ်ပွားရတဲ့ဒါငယ်ရင်ငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းမှာနေခဲ့ရတဲ့မင်းကလေးငယ်ရီဟာဖီစင်တူတချင်းတမ်းပြန်ဆိုတဲ့အဖွဲ့မှာလာရောက်ဆွေးမိကြတာပ
ါ I'm from Uganda I am from Iraq and I am from Sudan I lived in a refugee camp in Ethiopia
သူတို့ရဲ့တချင်းတွေကတော့ညှိုလင့်ချက်ညဉ့်ဉျေးရေးအပြန်လည်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းတွေပါဖီစင်တူအဖွဲ့တီထောင်သူခွန်ဖူလမ်က
Pisintu is a Indian word.
Pisintu ga Indian ga. Pisintu de chin ha khawwe chi ma lut de su de a deibe ba.
Di phwe ha Washington DC man shi de National Cathedral phaya chang ji ma dukha de yee ne patet pi chi ba de pwe twin. Tu lo ga tchin la su ja da. Gwa da wan ga dukha de yee po pi lo ti la da bo so de yee chen ne aku lo pa win na ba. Yong min tan ja ti lu su shin a phi a chu yee che ya ma le yin a yee che khan bu de confirm ma. Di phwe go လူငယ်ရဲ့ဆလီနီကစခွေစည်းတာပ
ါ The Pacific Chorus was created to give
ရှင်ပြောင်းချီချနေတိုင်းတဲ့ခါမှာကိုဘာလဲဆိုတာပျောက်ဆုံးနေတာကြောင့်ပြောင်းချီချသူတွေဒုက္ခသည်ခရီးတွေအတွက် Pacific အဖွဲ့ကိုတည်ထောင်ခဲ့တာဒီကရင်ချင်းမှုဘာသာစကားစာရီနဲ့အတွန်းတဝင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့ခက်ခဲရှိသူတွေအတွက်ဒီဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း21နိုင်ငံကအသက်ဆင့်ကနေ24နှစ်အရွယ်ရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီချင်းတဲ့ပြည်သူတွေအဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှာရှိတဲ့မိန်ပြည်နယ်ပေါ့လန်မြို့မှာအခြေစိုက်ပါတယ
်။ Maine is a very welcoming
လူငယ်နှစ်ပေါင်းဆောင်တွေကပေါ့လန်လူလီဟာချစ်ပြောင်းချီချလာသူတွေကိုကျူးလာတာပါ။အခုဆိုရင်လည်းအမေရိကနောက်တောင်ဘက်ကွန်ဂိုနဲ့အင်ဂိုလာကချစ်ပြောင်းချီချလာသူပေါင်းအောင်လို့လက်ခံထားပါတယ
်။ဖူလန်မှာအဖွဲ့ရဲ့တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်ကလည်းသူတို့ကြိုက်နေတဲ့အရာတွေကိုရွေးချယ်ကြပါတယ
်။ Songs really have to do with peace.
ညီညာရေးမေတ္တာတရားနဲ့ပရိပခါတွေရပါလာစေတဲ့အကြောင်းအရာတို့ကိုပဲရေးပါတယ်။ဒီကလေးတွေကကျမ်းပတ်မှုတွေစပွဲတွေဖြစ်ပွားရာခြေစားကလာကြတာဆိုတော့အဲ့ဒါတွေကသူတို့ဘဝပေါ်တည်ရောက်မှုရှိတာကြောင့်ပါ
။ဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေလို့အဖွဲ့ဝင်တွေကပြောပါတယ်။အီရက်ကလာတဲ့အဖွဲ့ဝင်ပတိမာလမ်လူးမ်က
When I sing on stage, I feel empowered. I feel as though when someone hears our songs that they are going to be touching someone and they are going to make a change.
ကျမတို့ကခွန်အားဖြစ်စေပြီးအပြောင်းအလဲဆောင်ရွက်ကြပါလိမ့်မယ်
။ Peace to တချင်းတမ်းမြဲဆိုတဲ့အဖွဲ့ဝင်တွေဟာငြိမ်းချမ်းရေးအတွက်မိသားစုဝင်တွေအဖြစ်နဲ့စည်းလုံးကြတယ်လဲပြောကြပါရခင်ဗျာ။ American Bears မှာ New Year's Gala ပွဲတော်တွေပြိုင်ပွဲတွေကျင်းပကြတာမှာထူးထူးဆန်းဆန်းတွေလည်းရှင်ပြိုင်ကြလေရှိပါတယ်။ခြေချောင်းချင်းချိတ်ဆက်ပြီးတော့လှဲတာဘာကားကိုအမြင်စားတာမြုပ်သီးအဆက်စားတာစားတာတွေလည်းပြန်ကြပါတယ်ပို့ထတာကတော့ cherry အစ်စ်မှုတ်တိုင်ပွဲပါ cherry စိတ်ကိုပါဇက်နဲ့ဝဝတီရအောင်မှုတ်ထုတ်တိုင်ပွဲကို Auckland မှာကျင်းပလာတာရာစုနှစ်ဝက်လောက်ရှိပါပြီအခုခါမှာတော့ကဘာတဝမ်းကလူတွေလည်းဒီပြိုင်ပွဲမှာပါဝင်ဆင်နွှဲကြပြီးသူတို့ရဲ့အရေးချင်းကိုပြသကြပါတယ်ဒီနေ့စကူးကူးနဲ့ပြိုင်ပွဲမှာ champion ဆုရသွားသူ Kevin Bart ဆိုရင်ဒီပြိုင်ပွဲမှာနှစ်တိုင်းပါဝင်ခဲ့တာဖြစ်ပြီး 16.5 မီတာအကွာဝေးထီရအောင် cherry စိတ်ကိုမှုတ်ထုတ်နိုင်ခဲ့သူပါ
I actually started when I was 10 years old.
Patat san ni ywe ga di pyan mwe ma win pyan la. Ape le di lo cherry zee mhou pyan mwe ma hawang ga bi tu ga sai pyo ba le.
Guinness mat dan win cherry mhou pyan mwe win nai mu so yin a le a jin le lu ba de. Atat ko pye myin shu na khan ko sei pi a sei ko mhou lo ma da khat wei wei ko yauk nai na ba. Dai lu ji Leona Foster ga
The Cherry Pits Pit is open to anybody. It's free. In the morning, start about 10 o'clock.
ဒီမှာလူတိုင်းပါဝင်နိုင်ပါတယ်။မနေ့10နာရီလောက်ပြိုင်ပွဲစတင်ပြီးနေ့လယ်လောက်အရောက်မှာတော့အသက်အရွယ်တန်းအလိုက်ပြိုင်ပွဲမှာအဝေးဆုံးရောက်အောင်နိုင်သူ10ဦးကိုစတင်ရွေးပါတယ်
။ Cherry ရဲ့စတင်ခူးတဲ့ဇွန်လလောက်မှာဒီပြိုင်ပွဲကျင်းပတော့ပါ။ပြိုင်ပွဲဝင်အသက်အရွယ်တွေလည်းမျိုးစံကြောင်းဒီကလည်းအထိုက်အလျောက်ရှော့ပေါ့ပေးထားပါတယ်။ဒါနဲ့လည်းမစားထွေးထုတ်ပြီးတော့ပြန်ရမှာပါ။ပြိုင်ပွဲသူတူဦးက
I personally think it's kind of fun. My mother doesn't think that
ပြိုင်ပွဲကပြောစရာကောင်းပါတယ်။မိန်းကလေးတွေနဲ့မသင့်တော်ဘူးဆိုပြီးအမေကတော့ဒီလိုပြိုင်ပွဲမျိုးမပါစေချင်ပါဘူး။ဒါပေမဲ့လည်းအဖေကဘယ်လိုမှောက်ထုတ်ရသလဲဆိုတာသင်ပြီးတော့အယံပြောပါတယ်
။မွေးချင်းပါလာတာဒီနေ့ဆိုရင်46နှစ်ရှိပြီဖြစ်ပြီးဒါဟာမြတ်စုရဲ့အစဉ်လာဖြစ်လာခဲ့တယ်လို့ပြိုင်ပွဲစတင်ကျင်းပသူရဲ့မျိုးဆက်တူကပြောပါတယ်။ပြိုင်ပွဲစီဇန်သူ Lynn Sage က
Back in 1974, Dad was looking for something to do with cherry
seeds. 1980ခုနှစ်မှာအဖေက cherry seeds တွေထွေးထုတ်တာနဲ့ဆက်စပ်ပြီးတော့ပြန်ပဲလုပ်ဖို့စဉ်းစားမိခဲ့တာပါ။ cherry seeds စားပြီးအစ်စ်တွေကိုထွေးထုတ်ကြအောင်ဒီအစ်စ်ထွေးထုတ်တာကိုပြိုင်မယ်ဆိုရင်ပိုးပြီးတော့တဘာဝကျပါတယ်။ဖျက်သီးစိတ်ဇီးသီးစိတ်တွေလည်းမှုတ်ထုတ်လို့ရပါမယ်။ cherry ပဲရွေးဖြစ်ခဲ့တာပါ
။ cherry seeds ကိုခဝိုးဝေးရအောင်မှုတ်ထုတ်ပြီးအနံ့ရရင်စုတွေရတာကြောင့်ပြိုင်ပွဲကျင်းပတိုင်းလဲလူစီကားလာတယ်လို့ Sage ကပြောပါတယ်ခင်ဗျာ။ဒီကတင်ပြလိုတာကတော့အမေရိကန်ပြည်တော်စုသမရဖြစ်ခဲ့တဲ့ George Washington ဟာပျောက်ကြားဆစ်စင်ရေးဗျူဟာအကြောင်းလေ့လာသင်ယူခဲ့တဲ့အကြောင်းပါ။နောက်ချိန်မှာအမေရိကန်တော်လှန်ရေးတပ်ရဲ့အကြီးအကဲဖြစ်တာဝန်အနှံ့ကျင်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့ကအဲ့ဒီပျောက်ကြားဆစ်တဲ့နယ်ကိုရောက်ခဲ့ပါတယ
်။ British colony မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့က British ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ် George Washington ဟာသူ့ဘုံမူကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။အလက်နီအောင်နန်းရေဘော့ကဗြိတိရှ်တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီးဘရက်ဒော့ခ်ဟာအိုဟိုင်းယိုမြစ်ဝမ်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကွင်းကြီးအနီဝစ်ဆင်ထားတဲ့ဗြိတိရှ်စစ်သားတွေကအလက်နီတောင်နန်းကိုကျော်ဖြတ်ခဲ့ကြစမှာအိန္ဒိယတွေရဲ့ပျောက်ကြားဗျူဟာကိုအသုံးပြုပြီးတိုက်ခိုက်တဲ့ပြင်သစ်တပ်ဖွဲ့တွေကိုယင်ဆိုင်ခဲ့ရပါတယ်။ဗြိတိရှ်တွေလောက်အင်အားမများပေမဲ့ပြင်သစ်တွေဟာတနေရာကနေတနေရာကိုအလင်းမြန်ရွှေ့ပြောင်းပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့တာပါ။ဒီကြုံတွေကိုရရှိခဲ့ပြီးတဲ့နောက်20အကြာ1955ခုနှစ်မှာ Continental လွှတ်တော်ကနေ George Washington ကို British Colony နေမီရိကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ Continental တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရုကိုပြက်ခဲ့ပါတယ်
။ဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာ American ပြည်ထောင်စုသမရအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လည်းအတိမပြုခံရသူဖြစ်ပါတယ်။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကတော့နားဆင်နိုင်ပါပြီ။ကျွန်မအခင်မျိုးသက်ပါ။ဒီတစ်ပတ်တော့ COVID-19 ရောဂါလို့လူတွေကိုကူးစက်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးတွေအကြောင်းကြားကြရမှာပါ။မြန်မာတော်ရင်တရိတ်ဆန်တွေကလည်းလူကိုအနိုင်ရတဲ့ဗိုင်းရပ်စ်ပိုးတွေအကြောင်းလေ့လာနေတဲ့ဒေါက်တာအောင်တန်းတို့ကိုဝင်ရပြီးတင်ပြပေးပါမယ
်။ကိုရိုနာဗိုင်းရပ်စ်ကတော့ဒီဆက်မှုအကြီးပေါ့နော်။အမျိုးသားတစ်ခုပါ။ကိုရိုနာဗိုင်းရပ်စ်အထက်မှာလည်းဒီမှာ group တွေအများကြီးရှိသေးရပေါ့နော် alpha beta ကမှဆိုပြီးမျိုးစုံရှိပါသေးရဲ့အထက်မှာမှဒီကိုရိုနာဗိုင်းရပ်စ်ကကြာ beta ကိုရိုနာဗိုင်းရပ်စ်အမျိုးအစားဖြစ်ပါတယ
် Latin pattern နဲ့တရဖူးတမမဟုတ်ပန်းခွေကိုကိုရိုနာလို့ခေါ်ပါတယ်လူတွေမှာတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအကြောင်းပထမဆုံးလေ့လာသူတွေဖြစ်တဲ့ Scottish ပိုးမွှားဗေဒပညာရှင် John Hamilton နဲ့ British ဆရာဝန် David Terrell တို့ကဒီနာမည်ကိုပေးခဲ့ကြတာပါ
ကိုရိုနာဗိုင်းရပ်စ်ဒီ structure သူကြရဲသူကလုံးလေးထဲမှာအပေါ်မှာတွင်သီးလို့စူးကျွန်လေးအများကြီးရှယ်စူးကျွန်ပရိုတင်းလေးရှိရယ်စူးကျွန်ပရိုတင်းလေးကလူခန္ဓာကိုယ်ထဲဝင်တဲ့အခါကျရင်လူခန္ဓာကိုယ်မှာရှိတဲ့ receptor ဒီကျွန်တော် cell တွေပေါ်မှာရှိတဲ့ receptor နဲ့တွားချိတ်ဖို့ဟိုလိုအပ်တယ်ပေါ့နော်အဲ့လိုချိတ်ပြီးမှလူရဲ့ခန္ဓာကိုယ် cell ထဲဝင်လို့ရတယ်သူကအဲ့လို crown ပုံစံဖြစ်နေလို့အဲ corona virus ရဲ့အတိအပြာ crown virus ပေါ့နော်အဲစူးကျွန်နေကြ crown virus လို့ခေါ်ရပါ
virus ရတော့အများကြီးပေါ့နော်ဒီထဲမှာမှအဲ့ဒီကလူသိများတဲ့ corona virus အကြောင်းနည်းနည်းပြောပြပေးပါဘယ်နှခုလောက်ရှိလဲ
corona virus ကတော့အရင်တည်းကပြန့်နေတဲ့ virus ပါလူတွေလည်းမဟုတ်ဘူးတွေ့ဆိုင်မှာပြန့်နေဒီ corona virus ဆိုရင်အဓိက world to အကြောင်းတို့မှာဖြစ်နေတာကြာပြီနှွားတွေမှာလည်းမျိုးစုံဖြစ်တယ်ပေါ့နော်အထက်မှာမှလူတွေကိုဖြစ်တာကြာတော့ beta corona virus တွေပါအရင်တုန်းကကြာတော့ SARS ရယ် MERS ဖြစ်ပေါ်ရပေါ့နော် SARS ကကြာတော့3-4လုံးကဖြစ်တာပေါ့နော်သူကအကြောင်းတို့ကနေတစ်ဆင့် UEO ကူးလို့ပြောရဲမာစကြတော့2012မှာဖြစ်တာပါသူကလင်းတို့ကနေကလောကနေ UEO ကူးတာပါအခု2019 COVID-19 ကကြတော့လင်းတို့မှာကိုရိုနာဗိုင်းရပ်စ်တွေ့ရဒါပေမဲ့လင်းတို့ကနေတစ်ဆင့်ဂျားကန်တတ္တဝါ reservoir တတ္တဝါရှိဦးမယ်အဲ့တတ္တဝါကတော့ဘာဖြစ်မလဲမသိသေးပါဘူးအဲ့ဒါလေးလာစက်တနေဦးမှာပဲခင်ဗျဆိုတော့အိုကိုရိုနာဗိုင်းရပ်စ်အနေနဲ့ကသူနေတာ alpha beta gamma delta ဆိုပြီးမျိုးစုံရှိရယ်အခုကိုရိုနာဗိုင်းရပ်စ်ကကြာတော့အဓိကနင်းတို့ကနေတစ်ဆင့်ကူးလာနိုင်တဲ့ဟာပေါ့နော်နင်းတို့ကနေတစ်ဆင့်ကူးတာ alpha နဲ့ beta မှာကူးရယ်အခု beta ဟာမှာကြာတော့နင်းတို့ကနေတစ်ဆင့်ဂျားကန်နဲ့ရှိမယ်အဲလူရယ်မဟုတ်ပါဘူး တခြားဂျာခန်တတ္တဝါရလည်းရှိရဟိုတချို့ကကျတော့တင်းခွေချက်ကဂျာခန်နဲ့ဖြစ်နိုင်တယ်လို့ပြောရအဓိကအဲ့ဒါပြောရရချက်ကတင်းခွေချက်မှာတွေ့ရကိုရိုနာဗိုင်းရပündကအခုတွေ့ရCOVID-19 เนี่ยဆိုရင်သူကဂျင်းလုံးလေပုံမှာဆိုရင်96ရာခိုင်နှုန်းထိဆင်းတယ်ဒါပေမဲ့အဲ့ဟာပန်ဂိုလင်ဗိုင်းရပündလားဆိုတော့လေအဲ့ဒါမပြောနိုင်သေးဘူးကျွန်တော်မွေးမှာတွေ့ရဒီကိုရိုနာဗိုင်းရပ်ကလည်းအခုလူရဲ့ COVID-19 နဲ့လည်းဆင်းတယ်ဒါပေမဲ့ဆင်းတာပဲရှိတယ်မွေးရနဲ့တဆင်းဂျာခန်နဲ့လာပြီးကုလို့ပြောလို့မရတော့
ဒီကိုရိုနာဗိုင်းရပ်စီပေါ့နော်ဆိုတော့လင်းလုံးမှာတွေ့တယ်လို့ပြောတာလင်းလုံးမှာမြန်မာနိုင်ငံမှာလည်းမျိုးစစ်6ခုတွေ့တယ်လို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါဦ
းဟုတ် project အကြောင်းပြောရရင်သူက predict project ပေါ့နော် predict ဆိုရဲဒီပဲကယောဂအသစ်တွေကိုကြိုတင်ခန်းတာအဓိက American အစိုးရကfunding လုပ်ပြီး project ပါ2005ကနေစရယ်5နှစ်တာကာလလုပ်တယ်ခင်ဗျရှာဖွေရတော့ဖအန်ကကိုရယ်ရန်ကုန်ကလော်ကားမှာပါအခုအဓိကတွေ့ရတော့ဖအန်ကကိုဒီမှာ virus အသစ်တွေတွေ့ပါခင်ဗျဒီ virus အသစ်တွေက6မျိုးအကြတော့မြန်မာပြည်နေနဲ့ရောကမ္ဘာနေနဲ့ရော first time တွေ့ရကမ္ဘာမှာ first time တွေ့ရ coronavirus 4မျိုးပါနောက်ထပ်2မျိုးကတော့တခြားနိုင်ငံတွေမှာတွေ့ထပူတာပါစုစုပေါင်း6ခုပါခင်ဗျ
တဲ့တဲ့6ခုတွေကလူတွေအတွက်ကိုအန္တရာယ်ရှိနေတဲ့ virus မျိုးများပါပါလိုက်တယ်မှာ
ကျွန်တော်တို့6ခုလုံးကိုစမ်းကြည့်ရဲကျွန်တော် level လေးဆက်တယ်ကျွန်တော်တို့တခြားစမ်းသပ်မှုတွေပြီးရဲ့အချိန်မှာဒီ6ခုလုံးကတော့လူတွေကိုလောလောဆယ်အချိန်မှာတော့ကူးစက်နိုင်တဲ့ရောဂါပေးနိုင်တဲ့အချိန်တွေတော့မရှိသေးပါဘူး project လုပ်တဲ့အချိန်မှာ to andreson မျိုးပဲ sample ဆက်တာမဟုတ်ပါဘူးခင်ဗျလူတွေကိုဆက်တယ်ဖမ်းမှာဆိုရင်ဒီလင်းနို့ဘူးဆိုတာရှိတယ်အမှတန်းချီအောင်တဲ့ဒီလင်းနို့ရေရှိတယ်အဲလင်းနို့ကူတဲ့ကိုဝင်ပြီးတော့ချီချုံတဲ့အလုပ်သမိုင်းလည်းရှိတယ်ကိုယ်ကောင်လည်းဆက်လို့သူ့မိသားစုကိုလည်းဆက်တယ်ဒီ coronavirus ရောဂါလက္ခဏာမတွေ့ဘူးသူပြီးခဲ့နှစ်ကဖျားဘူးလားဆိုတာဖျားဘူးရဲ့ဒါပေမဲ့မျိုးတော့ကိုရောဂါနဲ့ဖျားဘူးပါပဲတွေ့ရှိပါခင်ဗျ
နော်မြန်မာနိုင်ငံမှာလည်းဒီတော်ရိုင်းတရိစံနေနဲ့အထီးတွင်နေတဲ့လူတွေအများကြီးပေါ့နော်ဆိုတော့တကယ်လေးနည်းနည်းပြုတ်ပြပေးပါတော့ဆိုရင်ဇာကောင်းတယ်လေပေါ့နော
်အခုကျွန်တော် virus တွေဖြစ်လာတဲ့တောက်လျှောက်ကဘူးရယ်ဆိုတာနဲ့ယောဂအတီးထားဖြစ်မှာတော့မဟုတ်ဘူးနေရာရယ်အချိန်ရယ်ဂျားခန်နေအကုန်လုံး right time right place right person အလုံးစုံညီဝါမပဲ virus ကပုံစံပြောင်းပြီး mutate ဖြစ်ပြီးတော့အခုလိုကန့်ယောဂါဖြစ်လာနိုင်တာပါဆိုတော့စားတော့တာကိုတားအောင်နဲ့လည်းနိုင်တယ်ကိုခင်ဗျာ ecosystem ဒီခရီးစနစ်တွေကိုလည်းထိန်းသိမ်းဖို့လိုတယ်ပုံမှန်ဒေါကဒေါထဲမှာနေပြီးတော့လူတွေကလူတွေဘက်ထဲမှာနေမဟုတ်ရင်ဒေါကကနေလူတွေဘက်ကိုယောဂါရေးကူတန်းလာနိုင်တာပါခင်ဗျာ
ဆရာအများကြီးတတိထားမှာပေါ့နော
်ထားမယ်ဟုတ်
ဆန်းစားဒီလူတွေကူးဖို့လို့တဆင့်ဆင့်ပြောင်းလာတယ်ဆိုတာနည်းနည်းလေးရှင်းပြပေးပါဒီကိုရိုနာဗိုင်းရပ်စ်ကဘယ်လိုမျိုးကူးလာနေလဲဆိုတာ
အခုလောလောဆယ်ရှိမှဖြစ်တဲ့ SARS မားဆိုတာကျွန်တော်တို့နေမှာဒီလိုတဲ့ virus မျိုးစုံရှိပြီး coronavirus အပြင်ခြား virus တွေလည်းရှိအောင်မယ်။ဒါပေမဲ့သူ့အနေနဲ့ကသူ့ကိုယ်သူရောဂါမဖြစ်ဘူး။ဒါပေမဲ့ဒေါကောင်ရောင်းတဲ့နေရာကြီးမှာမင်းတို့ရဲ့အပြင်တခြားဒေါကောင်တွေရှိမယ်။အရင် SARS ကိစ္စမှာဆိုရင်သူကမင်းတို့ရဲ့ကြောင်ကတိုးရယ်ကိုထားတယ်အမလင်းတို့ရကဘလို့ဖြစ်လဲဆိုတော့ပုံမှန်အချိန်မှာယောဂရေကိုမပြန့်ပွားနိုင်တယ်ဆိုပေမဲ့သူကလောင်ရင်ထဲမှာလောင်ကျောက်မှာထားတဲ့အချိန်ကျသူက stress အရင်ဖြစ်တော့ stress ဖြစ်တဲ့အချိန်ကျမှ virus ကတခြားလူစီကူရောကူတဲ့အချိန်မှာမှအမကြောင်ကရိုးနာထားမိကြောင်ကရိုးစီကူရောအမကြောင်ကရိုးမှာလည်းသူ့ရဲ့ biology system ရှိမယ်ဟိုတိုက်ထုတ်နိုင်တာလည်းရှိမယ်မတိုက်ထုတ်နိုင်တာလည်းရှိမယ်အမဖျားနေတဲ့ကြောင်ကရိုးကိုကျွန်တော်စားမိတဲ့အချိန်မှာကျွန်တော်စားယောဂစားရတာပါဆိုတော့သူကပုံမှန်ကိုရိုနာဗိုင်းရပ်စ်တွေရှိနေတာကနေဥမာလင်းတို့စားရင်ကျွန်တော်တန်းဖြစ်မလားဆိုတော့ဖြစ်ချင်လည်းဖြစ်မယ်မဖြစ်ချင်လည်းမဖြစ်ဘူးကျွန်တော်ခုနပြောလို့ right time right place right person ဆိုရဲ combination အကုန်လုံးပါတယ
်ဒေါက်တာအောင်တန်းတိုးရဲ့ပြောကြားချက်တွေလည်းဒီသတင်းပတ်သက်သိပ္ပံနဲ့ပြင်ညာကျမ်းလာလို့ဒီမှာပဲပြန်လာလိုက်ပါမယ်နောက်တစ်ပတ်မှာဆက်ပြီ
းမေလ15ရက်တောက်ချနေ့အတွက် VOA မြန်မာပိုင်းကထိတ်တန်းရောက်နေတဲ့သတင်းတွေကိုကျမဆုမြမောင်ကတလှည့်ပြောပါအောင်မယ်ကမ္ဘာတဝန်းကိုဗစ် -19 ရောဂါဖြစ်ပွားနေတယ်လို့အတည်ပြုနေသူဒီကနေ့တောက်ချာနေတဲ့အထိ၄သန်းခွဲနီးပါးဖြစ်နေပြီးသေဆုံးသူကတော့3သိန်းကျော်သွားပါပြီ။အမေရိကန်ပြည်ထောင်စုမှရောဂါကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့နယူးယောက်ပြည်နယ်ကခရိုင်၅ခုမှာတော့မလိုအပ်ရဲ့အိမ်ပြင်မထွက်ရတားမြစ်ချက်တွေကိုဒီကနေ့စပြီးဖယ်ရှားပါတယ်။အဲ့ဒီထဲမှာနယူးယောက်မြို့တော့မပါသေးပါဘူး။အမေရိကန်အနောက်ဖက်ချမ်းမှာလည်းကိုဗစ် -19 လူနာတွေမနိုင်မနှင်းဖြစ်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ရဲ့ဆေးရုံတွေတတ်တာရရအောင်ကူညီခဲ့တဲ့ရေတပ်ရဲ့ဆေးရုံတင်မောကြီး USAS ဟာ Los Angeles ကနေဒီကနေ့ပြန်လည်ထွက်ခွာသွားတော့မှာဖြစ်ပါတယ်။မလ20ရက်နေ့က Los Angeles စိတ်ကမ်းမှာကန့်ကတ်ကူတာပေးခဲ့တဲ့ဒီတင်မောကြီးဘော်ကဆေးဝန်ထမ်း60ကတော့စောင့်ရှောက်မှုလိုအပ်သူတွေကိုထားတဲ့နေရာတွေမှာအကူအညီတွေပေးဖို့နေခဲ့ကြမှာဖြစ်ပါတယ်။ တရုတ်နိုင်ငံရဲ့ဆက်ဆံရေးကိုဖျက်နိုင်တယ်လို့ American သမ္မတ Donald Trump ကပြောခဲ့ပြီးတဲ့နောက် American နဲ့တရုတ်နိုင်ငံကြားပုံမှန်ဆက်ဆံရေးဟာနှစ်နိုင်ငံလုံးကပြည်သူတွေအတွက်အကျိုးရှိတယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။သမ္မတ Trump ကလောလောဆယ်သူ့အနေနဲ့သမ္မတရှီဂျင်ပင်ကိုစကားပြောဖို့စိတ်မစားသလိုကမ္ဘာစီးပွားရေးတရအင်အားအကြီးဆုံးတရုတ်နိုင်ငံနဲ့တောင်အဆက်အသွယ်ဖျက်နိုင်တယ်လို့ကြားသားရင်းနှီးတွေကပြောကြားခဲ့တာပါ။နှစ်နိုင်ငံပုံမှန်ဆက်ဆံရေးကတရုတ်နဲ့ American ပြည်သူတွေအတွက်တင်မဟုတ်ဘဲကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးအတွက်ပါအကျိုးရှိတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီသတင်းသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဖိလစ်ပိုင်နိုင်ငံလူဆောင်ကျောမှာအင်အားဖြင့်ငရင်တန်းကလွတ်အောင်လို့ထောင်ထဲချီတဲ့ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာကိုလုံနေကြရတာနဲ့အတူကိုရိုနာဗိုင်းရပ်စ်ပိုးအကြီးအကျယ်ကူးစက်ပြန့်နှံ့မှာစိုးရိမ်နေလို့တာဝန်ရှိသူတွေကပြောပါတယ်။မလိုအပ်ရင်အပြင်ပြထွက်ရကန့်သက်ထားပေမဲ့အင်အားဖြင့်ဗောင်ဖုံမုံတိုင်းဥတီလာနေတဲ့အတွက်လူတွေဟာကယ်ဆယ်ရေးစခန်းတွေမှာတောင်းနေကြရတာဖြစ်ပါတယ်။COVID-19 ကရောဂါဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတွေကိုရောက်နေပြီး COVID-19 ရောဂါကြောင့်လူတွေထောင်ထဲချီသေဆုံးနိုင်တဲ့အလားအလာတွေကိုတွေ့နေရတယ်လို့ Bangladesh နိုင်ငံက Save the Children အဖွဲ့ရဲ့ကျန်းမာရေးဆရာညွှန်ကြားရေးမှူးကထုတ်ပြန်ချက်တစ်ခုမှာဒီပေးထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုလောက်ကြဒီညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနောက်ဆက်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲမော်ပါ။
This program has come to you from the Voice of America, Washington. Welcome to the Voice of